to the Voice of America in Burmese.
Mingla nya jam ma shin. VOA American Tan ye 2020 pye nim ma la 4 ye boudu ni nya bai season 2 go American Pi Ran Su myo ro Washington DC ga ni dai yai thol le ni ba bi. Line to meter 1925 32 prathama nai wa ma line lat meter 190 ro ne atu. VOA ye Facebook sa myat na VOA Burmese News ga ni pi lo le thol lwin chain ne de pye ni na sin nai ma le shin.ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းတဲ့ပါတီတွင်အကျိုးရွေးချယ်ပွဲတွေကစူပါ Tuesday ပြည်နယ်14ခုရွေးချယ်ပွဲမှာဂျိုးဘိုက်တန်အများစုအနိုင်ရနေပါတယ်။တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်အကြောင်း900တိုးလာတယ်လို့ဒီကနေ့ပြောပါတယ်။ဆီးရီးယားမြောက်ပိုင်းလူသားစာနာမှုအကူအညီတွေအမေရိကန်ကဒေါ်လာ108တန်းကူညီမယ်လို့ကြေညာပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မတ်လ10ရက်နေ့မှာမဲခွဲဆုံးဖြတ်မဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမှူးချက်မှာဘယ်ပုံမှန်တွေပါတယ်လဲဆိုတာ
ထူးခြားမှုတစ်ခုအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေ436ပုံမှန်ခွဲကကြီးမှာအကျုံးဝင်တဲ့ပုံမှန်59
ပြည်ထောင်စုလွှတ်တော်နိုင်ငံကဥတီခွန်မြတ်ရဲ့ကြေညာချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ပွဲပြင်းထန်နေတဲ့နောက်ဆုံးသိထားရသမျှအခြေအနေနဲ့အတူတိုက်ပွဲတွေရှိနေရာချင်းပြည်နယ်ပလဲဝါနဲ့ချင်းပြည်နယ်တောင်ပိုင်းမှာလည်းအလားတူပဲဒီအစိုးရတပ်နဲ့ RCSS SSA တို့ကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ပြည်သူတွေစားနပ်ရိက္ခာပြတ်လတ်နေတယ်ဆိုတဲ့အခြေအနေတွေကိုလည်းသိကြရမှာပါ။ထိုင်းနိုင်ငံတွေကလူသက်ပြီးမြန်မာပြည်ထဲမှာတိတ်ရှောင်နေတဲ့တရုတ်နိုင်ငံသား4ယောက်နဲ့2ယောက်ကိုပြန်ပြီးဖမ်းမိလို့ဒီကနေ့ပဲထိုင်းနိုင်ငံဘက်ကပြန်ပြီးတော့လွှဲပြန်ပေးလိုက်တယ်ဆိုတာလည်းသိကြရပါမယ်ရှင်။အခုအရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်။2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအတွက်ပါတီတွင်းအကျိုးရွေးချယ်ပွဲတွေလုပ်နေတာမှာအင်္ဂါနေ့ကပြည်နယ်ပေါင်း14ခုမှလုပ်တဲ့ Super Tuesday ရွေးချယ်ပွဲတွေမှာတော့ဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်ကပြည်နယ်အများစုမှနိုင်ရပါတယ်။အင်္ဂါညဘက်မှာမဲရက်လက်အတော်များများထွက်ပြီးတဲ့နောက်ကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့မှာ Mr. Biden ကထောက်ခံသူတွေကိုအောင်ပွဲခံမိန့်ခွန်းပြောခဲ့ပါတယ်
။ Make no mistake about it. This campaign will send Donald Trump packing.
ကျွန်တော်တို့ Donald Trump ကိုသမ္မတရာထူးကနေဖယ်ရှားပစ်မယ်ဆိုတာလုံးဝတန်တရားမရှိပါနဲ့လို့ Mr. Biden ကပြောပါတယ်။လက်ရှိအချိန်ထိရွေးတွက်ပြီးသည့်မြဲရလက်တွေရ Mr. Biden က Texas အပါအဝင်ပြည်နယ်6ခုမှာနိုင်ရတယ်လို့သတင်းစနအများပြားကတွက်ချက်ပြောဆိုထားပြီးမဲရွေးတွက်ဖို့အတော်ကြံသေးတဲ့ main ပြည်နယ်မှာတော့အကျိတ်နဲ့ဖြစ်နေပါတယ်။ဗမော့ပြည်နယ်ဒေသတော်မှ Bernie Sanders ကသူ့ရဲ့မဲဆန္ဒနဲ့ဗမော့အပါအဝင်ပြည်နယ်၄ခုမှနိုင်ရပါတယ်။ Massachusetts ပြည်နယ်ဒေသတော်မှ Elizabeth Warren ဟာသူ့ရဲ့မဲဆန္ဒနဲ့မှာတော့နိုင်မရခဲ့ပေ။တတိယနေရာအတွင်း New York မြို့တော်ဝန်ဟောင်း Michael Bloomberg နဲ့အကြိတ်နဲ့ရှင်နေရပါတယ်။မဲဆွေပွဲအတွက်သူ့ကိုယ်ပိုင်မူတဲ့ကဒေါ်လာသန်း900ကျော်သုံးစွဲခဲ့တဲ့ Mr. Bloomberg ဟာဒီ Super Tuesday အကျိုးရွေးချယ်ပွဲတွေမှာမှဆင်ပြိုင်တာဖြစ်ပြီးအခြေအနေမလှဖြစ်ခဲ့ပါတယ်။
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူဒီကနေ့နောက်ထပ်900ကျော်ရှိနေပြီးကူးစက်မှုအများဆုံးဖြစ်တဲ့ဒေဂူးမြို့မှာလူနာ2000ကျော်ဟာဆေးရုံကနေမလောက်တဲ့အတွက်ကနေလို့စောင့်နေရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံပြည်ရင်ကူးစက်မှုအများဆုံးဖြစ်တဲ့တောင်ကိုရီးယားမှာကျန်းမာရေးဆောင်ရှားမှုနဲ့စီးပွားရေးထိခိုက်မှုကိုကြားကန်ပေးနိုင်ဖို့အတွက်ဒေါ်လာ100ဘီလီယံနီးပါးလောက်သုံးစွဲမယ်လို့အစိုးရကကြေညာပါတယ်။ဒီခါမှာဒေါ်လာ100ဘီလီယံနီးပါးလောက်သုံးစွဲမယ်လို့အစိုးရကကြေညာပါတယ်။တရုတ်မှာတော့ပိုးကူးဆက်သူဆက်ပြီးတော့ကြာဆင်းနေတာမှဒီကနေ့နောက်ထပ်ပိုးကူးသူ119ယောက်ရှိတယ်လို့ပြောပါရယ်။အရင်ကဆိုရင်တရုတ်မှာပိုးကူးသူနေစဉ်ထောင်ချီရှိခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကူးသူ2000ကျော်ရှိနေတဲ့အီတလီနဲ့အီရန်နိုင်ငံတွေမှာတော့ပိုးကူးဆက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်အာရုံစိုက်လုပ်နေကြပါရယ်။နှစ်နိုင်ငံလုံးမှာဗိုင်းရပ်စ်ပိုးကူးသူတဖြည်းဖြည်းတိုးလာနေရုံမကကူးစက်မှုရှိတဲ့နေရာတွေကနေတခြားဒေသတွေနိုင်ငံတွေကိုသွားတဲ့အီတလီနဲ့အီရန်လူမျိုးတွေကနေတဆင့်ပိုးကူးစက်မှုတွေရှိနေပါတယ်။အီတလီကျောင်းတွေတက္ကသိုလ်တွေကိုမတ်လလည်းအထိပိတ်ထားဖို့စဉ်းစားနေတယ်လို့အစိုးရကဒီကနေ့ကြေညာပါတယ်။အီတလီကဘာလှည့်ခီးသည်တွေကနေတဆင့်ကူးနေပုံရတဲ့အိန္ဒိယနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးသူ28ယောက်အထိရှိနေပါတယ်။ဗြိတိန်နိုင်ငံမှာတော့တရက်ထဲပိုးကူးဆက်သူ34ယောက်အထိတိုးပြီးအခုဆိုရင်စုစုပေါင်းကူးဆက်သူ85ယောက်ရှိနေပါတယ်။ပိုးကူးတဲ့နိုင်ငံသစ်တွေတိုးနေတဲ့အထက်မှာဂျော်ဒန်၊မော်ရိုကိုဆန်နဂေါ၊ပေါ်တူဂီနဲ့ဆာဒီအာရေဗျနိုင်ငံတွေပါဝင်ပါတယ်။လောလောဆယ်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူပေါင်း 9,300 ကျော်ရှိပြီးတော့သေဆုံးသူကလည်း 3,200 ထက်မနည်းရှိပါတယ်။ကူးစက်သူရောသေဆုံးသူအများဆုံးကတရုတ်နိုင်ငံမှာပါ။အမေရိကန်ပြည်ထောင်စုမှာလည်းကူးစက်သူ129ယောက်သေဆုံးသူ9ယောက်ရှိပြီးတော့ပြန်လည်နေကောင်းသူကတော့10ယောက်ရှိပါတယ်။တစ်ချိန်တည်းမှာပဲကမ္ဘာတဝန်းကလူတွေအနေနဲ့ကျန်းမာရေးဝန်ထမ်းတွေလိုတဲ့နှာခေါင်းစည်းအကာတွေတခြားအကာအကွယ်တွေကိုဝယ်စုမထားကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကပန်ကြားထားပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုနှာခေါင်းဆီးအကာအကွယ်တွေကအကာအကွယ်ပေးနိုင်လိမ့်မယ်လို့အာမမခံနိုင်ဘူးလို့ကျွမ်းကျင်သူတွေကလည်းပြောနေကြပါတယ
်ဒီဥနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်နေကြကြောင်းလူကြီး654တန်းရှိတဲ့ရှေ့တော်အစားဒေသအပေါ်အကြီးအကျယ်ရိုက်ခတ်နေပြီမဲ့ဒီအခြေအနေကိုကြံ့ကြံ့ခံကြော်လွားနိုင်မယ်လို့မျှော်လင့်ထားကြပါတယ်ရှေ့တော်အစားဒေသဟာကမ္ဘာပေါ်ကတခြားဘယ်နေရာနဲ့မှမတူဘဲဒီဥကမ္ဘာလက်ခီးတွေရေရင်းနှီးမြှုပ်နှံမှုတွေနဲ့ကုန်ကျန်းတွေပေါ်မြှုပ်ခွာထားနေရတာပါအဲ့ဒီမဲ့လေဒီနိုင်ငံမှာစိတ်ဝင်ဖွင့်ထားတဲ့ရင်းနှီးမြှုပ်နှံသူတွေဟာအခုဆိုရင်ဒုတိယနိုင်ငံတစ်ခုခုမှာပါဖြန့်ခွဲလှုပ်ဆောင်လာနိုင်ခြင်းအလားအလာပေါ်ဒေတာတွေလာသူတွေကအကောင်းမြင်နေကြတာဖြစ်ပါတယ်။ဥပမာအားဖြင့်တရုတ်မှာရင်းနှီးမြှုပ်နှံရတဲ့ဆွန်စားမှုအပေါ်ပိုဆိုးရင်နေကြတဲ့ရင်းနှီးမြှုပ်နှံသူတွေသူတို့နိုင်ငံတွေစီဝင်လာမယ်လို့ဗီယက်နမ်နဲ့ဖိလစ်ပိုင်လိုနိုင်ငံတွေကမျှော်လင့်နေပါတယ်။သူတို့စိတ်ဝင်တွေကိုဒီကိုရွှေ့ဖို့လုပ်နေကြသူတွေအများကြီးရှိလာပါပြီ။ဒါကြောင့်ဒီကိုရိုနာဗိုင်းရပ်စ်အရေးကနေအထူးပြလာတာကကိုယ့်ရဲ့ကုန်ထုတ်လုပ်မှုကိုနောက်ထပ်ဖြန့်ခွဲထားရမယ်ဆိုတာပါပဲလို့ဗီယက်နမ်နိုင်ငံဟိုချီမင်းမြို့အခြေဆိုင် In Focus မဲခေါင်သုတေသနနဲ့အကြံပေးအဖွဲ့တည်ထောင်သူ Ralph Mathias ကပြောပါတယ်ရှင်တော်ဆရာဒေတာကကုန်ထုတ်လုပ်သူတွေဟာလည်းကုန်ကျန်းအရင်းမြစ်တွေကိုတခြားနေရာတွေကနေပါရယူဖို့လှုပ်လာနိုင်တယ်လို့မလေးရှားနိုင်ငံ Key Bank San တက္ကသိုလ်ကအကူအညီဆောင်ပါမောက်ခါတမ်ဆူးရင်းကပြောပါတယ
် COVID-19 ရောဂါကူးစက်မှုကြောင့် American စီးပွားရေးပေါ်ထိခိုက်မဲ့ဆိုးရိမ်မှုရှိနေချိန်မှာ American ဘဟုဘဏ်ကကျန်းခင်းအတိုးနှုန်းတွေကိုဓာတ်တမ5ရာခိုင်နှုန်းအရေးပေါ်လျှော့ချခဲ့ပါတယ်ကျိုးတင်အစီအစဉ်မရှိဘဲအတိုးနှုန်းတွေလျှော့ခဲ့တာမို့ဗဟိုဘဏ်သတ်မှတ်အတိုးနှုန်းက1ရာခိုင်နှုန်းကနေ 1.25 ရာခိုင်နှုန်းကြားမှာပဲရှိရတော့မှာပါကမ္ဘာစီးပွားရေးကျဆင်းခဲ့တဲ့2008ခုနှစ်ထဲကစလို့အမေရိကန်ဗဟိုဘဏ်ကတစ်ချိန်တည်းမှာအတိုးနှုန်းအများဆုံးလျှော့ခဲ့တာပါအခြေခံအားဖြင့်တော့အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဟာခိုင်မာနေဆဲဖြစ်တယ်လို့ဗဟိုဘဏ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ယောဂကူးစက်မှုကြောင့်စီးပွားရေးအပေါ်တက်ရောက်နိုင်ခြင်းအလားအလာတွေကိုအနီးကစောင့်ကြည့်နေပြီးမထိခိုက်အောင်အတက်နိုင်ဆုံးဆောင်ရွက်သွားမယ်လို့ဗဟိုဘဏ်ရဲ့ကြေညာချက်မှာပြောထားပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုတွေထိခိုက်ပြီးအမေရိကန်အစုချေရဈေးတွေပြီးခဲ့တဲ့သတင်းပတ်တုန်းက10ရာခိုင်နှုန်းကျော်ထိုးကျခဲ့ပါတယ်။ယောဂဘိုးကူးစက်မှုတွေအဆုံးသတ်သွားပြီးရင်အမေရိကန်စီးပွားရေးကအပြည့်အဝပြန်ပြီးနလန်ထူလာမယ်လို့မျှော်လင့်ထားတဲ့အကြောင်းဗဟိုဘဏ်ဥက္ကဋ္ဌဂျေရုံးပါဝဲလ်ကပြောကြားထားပါတယ်။
ဒီ American Tan ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီကနေ့ဗိုလ်ရုညဘက်သတင်းလေးကိုတိုက်ဆက်လက်ပြပြနေပါတယ်စီးရီးယားမှာလူသားစာနယ်မှုဆိုင်ရာအကူအညီရန်ပုံငွေဒေါ်လာ100တန်အမေရိကန်ကထပ်ပေးမဲ့ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကယ်လီခရက်ဖ်ကကြေညာပါတယ
် Humanitarian aid is only a response. The real answer is an immediate ceasefire, a durable ceasefire.
လူသားစာနယ်မှုဆိုင်ရာကအကူအညီတစ်ခုသာဖြစ်ပြီးတကယ်အဖြစ်ကချက်ချင်းအပြည့်ရဖို့ခိုင်မာတဲ့အပြည့်အစုံမှုဖြစ်လာဖို့ပါအဲဒီမဲ့လေကျမတို့လေးနဲ့ထားတယ်အမေရိကန်တို့ဂရုထားတယ်ဆိုတာကိုပြသတာဖြစ်တဲ့အတွက်အခုလိုကြေညာရတာကျမဝမ်းမြောက်ပါတယ်တချိန်တည်းမှာပဲချက်ချင်းအပြစ်ခတ်ရဲ့ဆဲရေးရရမှာဖြစ်ပါတယ်လို့တန်မန်ကြီးခရက်ဖ်ကပြောပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေကြောင့်ဥယျာဉ်ဆုံးထွက်ပြေးရသူတသန်းနီးပါးရှိလာပြီးဖြစ်တဲ့အတွက်လူသားစာနာမှုအကူအညီပေးလုပ်ငန်းတွေမနိုင်မနှင်းဖြစ်နေတယ်လို့လူသားစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂအကြီးအကဲကင်္ဂါနေ့မှာပြောပြီးအပြစ်ခတ်ရဲ့ဆဲရေးထပ်ပြီးတောင်းဆိုပါတယ်။စီးရီးယားနိုင်ငံအိုက်ဒရစ်ဒေသရဲ့လူသားဘေးဒုက္ခကိုအကူအညီပေးရှင်းဖို့လာမယ့်6လအတွက်ရန်ပုံငွေဒေါ်လာပန်း900ကူညီကြဖို့ကုလသမဂ္ဂကပန်ကြားထားတာပါ။အိုက်ဒရစ်ဒေသမှာလူပေါင်း3000ပတ်ဝန်းကျင်ရှိနေပြီးအဲ့ဒီအထက်ကအများပြားဟာနိုင်ငံတွင်းတခြားနေရာတွေကနေထွက်ပြေးလာကြသူတွေဖြစ်ပါတယ်။စီးရီးယားနောက်ပိုင်းမှာတိုက်ပွဲတွေအရှိန်မြင့်လာပြီးကြတဲ့ကဆိုရင်ကလေးငယ်6000လောက်အပါအဝင်လူပေါင်း6000-8000လောက်အိုက်ဒရစ်ပြည်နယ်တွေမှာထွက်ပြေးတင်းရှောင်နေကြရပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတာလီဘန်တွေပေါ်အမေရိကန်တပ်တွေကသူတို့အဆိုခုခံတိုက်ခိုက်ခဲ့ပါတယ်။19နှစ်နီးပါးကြာရှည်နေပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်စေဖို့ရည်ရွယ်တဲ့ငြိမ်းချမ်းရေးသဘောတူညီမှုလက်မှတ်ထိုးထားတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်နဲ့တာလီဘန်ခေါင်းဆောင်တယောက်ကြားဖုန်းဆက်သွယ်ပြောကြားခဲ့ပြီးနိုင်ပိုင်းအကြံမှာပဲဒီကနေ့တိုက်ပွဲဖြစ်တာပါ။ဟယ်မန်နယ်ရဲကအာဖဂန်တပ်စခန်းတွေအပေါ်တောက်လျှောက်တိုက်ခိုက်နေတဲ့တိုက်ခိုက်ရေးသမားတွေအပေါ်လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်။ငြိမ်းချမ်းရေးရဖို့အမေရိကန်ကတန်တိတ်ထန်ချထားတဲ့တချိန်ထဲမှာမဟာမိတ်အာဖဂန်တပ်တွေဘက်ကနေကာကွယ်ဖို့တာဝန်ရှိကြောင်းနဲ့တာလီဘန်တွေဘက်ကလည်းမလိုအပ်တဲ့တိုက်ခိုက်မှုတွေမလုပ်ဖို့အတွက်အမေရိကန်တပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်။အမေရိကန်အစိုးရနဲ့တာလီဘန်တို့ကြားစနေနေ့ကလက်မှတ်ထိုးခဲ့ပြီးတဲ့နောက်ပိုင်းတာလီဘန်တွေကနိုင်ငံတော်တိုက်ခိုက်မှုပေါင်းဒါဇင်နဲ့ချီလုပ်ခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေဘက်ကလည်းပြောပါရယ်။အင်္ဂါနေ့တုန်းကသမ္မတထရမ့်နဲ့တာလီဘန်ဒုတိယအကြီးအကဲမူလာအက်ဒိုဂါနီဘာရာဒါတို့ဖုန်းဆက်သွယ်ပြောခဲ့တာမှာ အာဖဂန်နစ္စတန်နိုင်ငံတွေကနေအမေရိကန်တပ်တွေအားလုံးရုတ်သိမ်းပြီးသွားရင်အနာဂတ်မှာအမေရိကန်နဲ့အပြုသဘောအပြန်အလှန်ဆက်ဆံရေးရဖို့ကြိုးစားသွားမယ်လို့ပြောခဲ့တဲ့အကြောင်းတာလီဘန်အဖွဲ့ဘက်ကထုတ်ပြန်ပါတယ်။35မိနစ်ကြာတဲ့ဖုန်းဆက်သွယ်မှုအတွင်းအဆင်ပြေပြေဆွေးနွေးနိုင်ခဲ့တယ်လို့တမ်မရာထရမ်ကလည်းသတင်းတောက်တွေကိုပြောပါရယ်အမေရိကန်နဲ့တာလီဘန်တို့ကြားလက်မှတ်ထိုးခဲ့တဲ့သဘောတူညီချက်ထဲမှာအဓိကအချက်တစ်ခုဖြစ်တဲ့တာလီဘန်တို့နဲ့အကျဉ်းသားလဲလှယ်ရေးကိစ္စကိုလက်မခံနိုင်ဘူးလို့အာဖဂန်တမ်မရာအက်ရှရဖ်ဂါနီကပြောကြားခဲ့ပြီးတဲ့နောက်အခုလိုတမ်မရာထရမ်နဲ့တာလီဘန်ခေါင်းဆောင်တို့ဆက်သွယ်စကားပြောခဲ့တာပါအဲ့ဒီသဘောတူညီမှုရဖို့ညှိနှိုင်းမှုတွေအတွင်းမှာတာလီဘန်အစိုးရဘက်ကပါဝင်ဆွေးနွေးခဲ့ခြင်းမရှိပါဘူး
2012ခုနှစ်ကဖူကူရှိမားနျူကလ িয়ার ဓာတ်ပိစက်ရုံထိခိုက်ပျက်စီးခဲ့တာကြောင့်လူတွေပြောင်းရွှေ့ဖို့အမိန့်ထုတ်ထားတဲ့မြို့တွေကမြို့တစ်မြို့ရဲ့ကန့်သတ်နေရာလေးတစ်ခုကိုလူတွေဝင်ထွက်လို့ဖို့ဂျပန်ဆိုရကပြန်ခွင့်ပြုလိုက်ပါတယ်။လူကြီး8000ရှိတဲ့ဖူတူဘမြို့ရဲ့ယထာဘူဒါယုံနာကနေရာလေးတစ်ခုကိုပဲအကန့်အသတ်မဲ့နဲ့ဝင်ထွက်ခွင့်ပြုလိုက်တာဖြစ်ပြီးကျန်တဲ့နေရာအများစုကိုတော့တရက်ကြာသွားရောက်ဖို့ခွင့်ပြုချက်ရထားသူတွေပဲဝင်ထွက်ခွင့်ရမှာပါ။2020ပြည့်တိုချိုအိုလံပစ်အားကစားပြိုင်ပွဲအတွက်အိုလံပစ်မီရှုရင်တင်မဲ့လမ်းကြောင်းထဲမှာဖူတူဘမြို့ပါဝင်တဲ့အကြောင်းအားကစားပြိုင်ပွဲစီစဉ်သူတွေကကြေညာလိုက်ပြီးတဲ့နောက်အခုလိုအကန့်အသတ်နဲ့ဝင်ထွက်ခွင့်ပေးလိုက်တဲ့အပေါ်မြို့ကန်တူဖြစ်သူယူဂျီအိုနူမာကတော့မကျေနပ်ပါဘူး
။オリンピックのためだけのためにまあ避難指示を解除したり。
မြို့ကန်တွေပြောင်းရွှေ့မိထုတ်ထားတာကိုယူသိမ်းလိုက်တာနဲ့လမ်းတွေပြန်ပြင်းနေတာကအိုလံပစ်အတွက်တသက်ပါပဲ။မြို့ကန်တွေရဲ့အမြင်အရကတော့မြို့ဟာလုံးဝပြန်ပြီးလမ်းမထူလာသေးပါဘူး။ဒါကအပြောတသက်ပါ။စောက်လို့ရေးကုမ္ပဏီတွေနဲ့လူသမားတွေအတွက်ပဲကောင်းတာပါလို့အိုနူမာကပြောပါတယ်။2012ခုနှစ်မှာငလင်ကြီးလှုပ်ပြီးဆူနာမီလမ်းကြီးတွေရိုက်ခတ်တာကြောင့်ဖူကူရှိမားနျူကလ িয়ার ဓာတ်ပိစက်ရုံရဲ့အေးကန်စနစ်ပျက်စီးပြီးဓာတ်ပေါင်းမှု၃လုံးလည်းပျက်စီးသွားခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုတောင်ပိုင်းတန်နစီပြည်နယ်မှာ Nashville မြို့နဲ့ဒီအနီးဝန်းကျင်မှာအင်အားပြင်းတဲ့လေဆင်နှမောင်းကြောင့်24ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။အင်္ဂါနေ့တုန်းကဒီကယ်ဆယ်ရေးသမားတွေဟာအဆောက်အဦအပျက်စီးပုံတွေကြားမှာအသက်ရှင်ကျန်နေသူတွေကိုတနေ့လုံးလိုက်လံရှာဖွေခဲ့ပါတယ်။တန်နစီပြည်နယ်အတွက်ခြေကွဲစရာနေ့တစ်နေ့ဖြစ်တယ်လို့အုပ်ချုပ်ရေးမှူးဘီလ်လီကပြောပါတယ်။လူရေအိတ်ချိန်ညဘက်ပိုင်းတညာလုံးဝင်တိုက်ခဲ့တာကြောင့်ဒေသခံတွေဟာဘေးလွရာရှောင်တိမ်ဖို့အချိန်မရခဲ့ကြပါဘူး။ Nashville မြို့အနောက်ပိုင်းကအသေးစားလေရင်ကွင်းတစ်ခုမှာတော့လေရင်ထားတဲ့ဂိုဒေါင်တွေတော်တော်များများပျက်စီးပါတယ်။ဒီအရှေ့ပိုင်းခရိုင်တစ်ခုမှာလည်းလူရဲမှုတွေမဖြစ်အောင်လို့ချိုးတင်ကာကွယ်တဲ့အနေနဲ့ညမထွက်ရကာဖျူအမိန့်ကိုထုတ်ပြန်ထားပါတယ်ရှင
်။
ပေါ်ဒူးနဲ့ညာပိုင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုချွတ်ချော့သိန်းနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထုတ်လွှင့်ပေးသွားမှာပါ။အရင်ဆုံးပြည်ထောင်စုလွှတ်တော်စည်းဝေးကဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးနေကြတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။ပြည်ထောင်စုလွှတ်တော်မှဆွေးနွေးနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဒုတိယကြိမ်ဥပဒေမူကြမ်းကိုလာမယ့်မတ်လ10ရက်မှာမဲခွဲဆုံးဖြတ်သွားဖို့ရှိပါတယ်။ဥပဒေကြမ်းတစ်ခုလုံးအတွက်လျှို့ဝှက်စန္ဒာမဲ6ကြိမ်အပါအဝင်မဲခွဲဆုံးဖြတ်မှုဆိုင်ရာလုပ်ငန်းစဉ်တွေကိုလည်းပြည်ထောင်စုလွှတ်တော်နာယကကဒီကနေ့မှပဲချပြခဲ့တာပါ။အသေးစိတ်ကို VOA သတင်းတောက်မတ်မေခစူးစီးတင်ပြထားပါရရှင်
။လွှတ်တော်ကိုယ်စားလှယ်149ဦးပါဝင်ဆွေးနွေးဖို့ခွင့်ပြုထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဆွေးနွေးနေတာ6ရက်ရှိပြီဖြစ်ပြီးဒီကနေ့ဆွေးနွေးပွဲအပြီးမှာတော့လာမယ့်မတ်လ10ရက်နေ့မှာဆုံးဖြတ်ချက်ချဖို့ရထားတယ်လို့ပြည်အောင်စုလွတ်တော်နာယကဦးတီခွန်မြတ်ကအခုလိုကြေညာသွားခဲ့တာပ
ါလွတ်တော်ရဲ့အဆုံးဖြတ်ရယူခြင်းအစီအစဉ်ကို10ရက်3လ2020ရက်မှာစတင်ဆောင်ရွက်ဖို့ရထားပါတယ်
ပြီးခဲ့တဲ့ February 25ရက်နေ့ကစတင်ဆွေးနွေးလာတာဖြစ်ပြီးမတ်လ5ရက်နေ့မှာတော့ဆွေးနွေးမှုတွေကိုအဆုံးသတ်မှာဖြစ်ပါတယ်။အခုဆွေးနွေးနေတဲ့ဥရေတန်းတွေထဲမှာပြင်ဆင်ဖို့အဆိုပြုထားတဲ့ပုံမှန်စုစုပေါင်း142ချက်ရှိပါတယ်။ပြည်အောင်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ထောက်ခံရုံနဲ့ပြင်နိုင်မဲ့ပုံမှန်များအတွက်ဥရေတန်းတစ်ခုပြည်အောင်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ထောက်ခံမှုအပြင်လူမှုဆန္ဒခံယူပွဲပါကျင်းပအတည်ပြုမှပြင်နိုင်မဲ့ပုံမှန်တွေအတွက်ဥရေတန်းတစ်ခုစုစုပေါင်းဥပဒေကျမ်းနှစ်ခုအဖြစ်တင်သွင်းထားတာပါဒီနှစ်ခုထဲမှာပါဝင်တဲ့ဥပဒေတွေပြင်ဆင်ရေးအတွက်မဲခွဲဆုံးဖြတ်မှာဖြစ်ပြီးမဲပေးရမှာတော့လွှတ်တော်ကိုယ်စားလှယ်တဦးဟာဥပဒေကျမ်းနှစ်ခုအတွက်ဆန္ဒမဲ6ကပေးရမှာဖြစ်တယ်လို့နာယကကပြောပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပုံမှန်ခွဲကားကြီးနဲ့တက်ဆိုင်တဲ့ပြင်ဆင်ချက်များအတွက်အဆုံးဖြတ်ရယူခြင်း၄ကြိမ်နဲ့ပုံမှန်ခွဲခခွေးနဲ့တက်ဆိုင်တဲ့ပြင်ဆင်ချက်များအတွက်အဆုံးဖြတ်ရယူခြင်း၅ကြိမ်ခွဲပြီးဆောင်ရွက်ဖို့ရထားပါတယ်ထူးခြားမှုတစ်ခုအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေ436ပုံမှန်ခွဲကကြီးမှာအကျုံးဝင်တဲ့ပုံမှန်59ပုံမှန်ခွဲကားငယ်အတွက်ပြင်ဆင်ချက်နှစ်ခုပါရှိပါတယ်လွတ်တော်ကုသရများထံဖြန့်ဝေထားတဲ့နမူနာပုံစံဆန္ဒလက်မှတ်နေ့ရဲ့အမှတ်စဉ်၁မှာတွေ့ရှိနိုင်ပါတယ်လွတ်တော်ကုသရတူဦးချင်းအနေနဲ့ပြင်ဆင်ချက်နှစ်ခု လုံးကိုဆန္ဒပြုရမှာဖြစ်ပါတယ်။ပြင်ဆင်ချက်နှစ်ခုလုံးအတွက်85ရာခိုင်နှုန်းကျော်ထောက်ခံမဲရရှိခဲ့ရင်ထောက်ခံမဲပိုများတဲ့ပြင်ဆင်ချက်ကိုအတည်ပြုမှာဖြစ်ကြောင်းကြိုတင်မှားသားလိုပါတယ်။
ဒေါန်ဆန်းစုကြည်ကိုနိုင်ငံတော်သမ္မတမဖြစ်အောင်ကန့်ကွက်ထားတဲ့နာမည်ကြီး59စာလုံးဥပဒေကို NLD ဘက်ကပယ်ဖျက်ဖို့တင်ထားသလိုသမ္မတဘက်ကတော့59စာပါကန့်တတ်ချက်ကိုသမ္မတဒုသမ္မတအပြင်ပြည်ထောင်စုဝန်ကြီးနဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးခန့်အပ်မှုတွေမှာပါထပ်တိုးကန့်တတ်ဖို့တင်ပြထားပါတယ်။ဒါကြောင့်ဒီဥပဒေတစ်ခုပြင်ဆင်ချက်အတွက်နှစ်ခါမဲပေးရမှာဖြစ်ပါတယ်။ဆန္ဒမဲပေးတာမှာနိုင်ငံတော်သမ္မတနဲ့ဒုသမ္မတရွေးချယ်တုန်းကလို့လှုပ်ဝက်လှုပ်ဆောင်မှာဖြစ်ပြီးကိုယ်စလဲတဦးစီအတွက်တန်းတူအခွင့်အရေးတွေပေးထားတယ်လို့နိုင်ရကဥတီခွန်မြတ်ကပြောပါတယ
်လွတ်တော်ရဲ့အဆုံးဖြတ်ရယူရမှာနိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတများရွေးချယ်တင်မြောက်ပွဲကျင်းပစဉ်ကလုပ်ငန်းစဉ်များအတိုင်းအခြေခံ၍ဆန္ဒမဲလက်မှတ်အသုံးပြုပြီးလျှို့ဝှက်စွာဆန္ဒပြုတဲ့နည်းလမ်းနဲ့ဆောင်ရွက်သွားမှာဖြစ်ပါတယ်လွတ်တော်ရဲ့အဆုံးဖြတ်ရယူခြင်းအစီအစဉ်မှာလွတ်တော်ရုံးဝန်ထမ်းအဖွဲ့၈ဖွဲ့ရဲ့ဆောင်ရွက်မှုအပေါ်တစ်ဖွဲ့လင်၄ဦးနှုံးနဲ့ကြီးကြပ်စောင့်ကြည့်နိုင်ဖို့လွတ်တော်ကိုယ်စားလှယ်30နှုံးဦးရဲ့အမိရှင်းကိုလည်းနိုင်ငံရေးပါတီအစုအဖွဲ့အလိုက်တင့်တော်တဲ့အင်အားသတ်မှတ်တောင်းခံထားပါတယ
်လွတ်တော်ရင်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့လှုပ်ဆောင်နေတဲ့အပေါ်အမျိုးမျိုးဝေဖန်နေကြတာရှိပါတယ်ဒီပြင်ဆင်ရေးလုပ်ငန်းစဉ်ကနေအများကြီးမျှော်လင့်ဖို့မဖြစ်နိုင်ဘူးလို့နိုင်ငံရေးသမားတွေကတုံ့တက်နေကြသလိုဒီပြင်ဆင်ရေးမှာတိုင်းရင်းသားတွေလိုလားတဲ့ပြင်ဆင်ချက်မပါတာကြောင့်တိုင်းရင်းသားတွေဘက်ကလည်းဝေဖန်မှုတွေရှိနေပါတယ်ရှင်
။ပြည်ထောင်စုလွှတ်တော်ထဲမှာဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဥပဒေမူကြမ်းအတွက်မတ်လ10ရက်မှာမဲခွဲဆုံးဖြတ်တော်မယ်ကြောင့်မမေခါပြောပြခဲ့တာပါရှင်။အခုချင်းနဲ့ရခိုင်ပြည်နယ်တွေထဲမှာတိုက်ပွဲဖြစ်နေတဲ့နေရာတွေဘက်ကလည်းအလှည့်ပေးကြပါတယ်။ချင်းပြည်နယ်ပလက်ဝါမြို့နယ်အတွင်းမှာတိုက်ပွဲတွေကြောင့်စားနပ်ရိက္ခာပြန့်နှံ့နေပြီးဒီရခိုင်ပြည်နယ်မြောက်ပိုင်းမှာလည်းတိုက်ပွဲတွေပြင်းထန်နေတာကြောင့်ကြေးရွာတချို့ကဒေသခံတွေအိုးအိမ်စွန့်ခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ဒီအကြောင်းအပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကစုံစမ်းတင်ပြထားပါတယ်ရှင်။
ချင်းပြည်နယ်ပလောဝမြို့နယ်အတွင်းမှာဆွေရတက်နဲ့အေဖွေတို့တိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်စစ်နယ်ရဲခါပြက်လက်မှုတွေနဲ့ကြုံတွေ့နေရတယ်လို့ချင်းပြည်နယ်ဆွေရအဖွေပြောခွင့်ရစေဝင်သားရေးဝန်ကြီးဦးစိုးထက်ကပြောပါတယ်
ဟိုကပေါ်သွားရလာရေးဆိုတော့လုံးဝဟိုရှင်းရှင်းလင်းလင်းသွားလို့မရသေးဘူးပေါ့နော်နည်းနည်းလုံးကြုံရေးရဟိုကမ္ဘာကျက်တွေနည်းနည်းရှိတဲ့ဆိုတော့စစ်စစ်ပစရလက်သေးတာပြုတာလုံးလို့မရသေးပါဘူးအဲအခုကတော့အဲ့ဒီစစ်စစ်ပန်းစည်းတာတွေအဲ့လိုဖြစ်မှဆိုးလို့မသွားရမလာရေးဖြစ်နေပေါ့အခုလို့ဆိုရင်တေဘုဆောင်ရေးဒီမကောင်းတဲ့ခါကျတော့ဒီပန်းနည်းရေးခါလေးပုံမှန်မစစ်စစ်မှုဖြစ်နေပါနော်ကုန်စည်စစ်စစ်မှုပုံမှန်မဖြစ်တဲ့အတွက်နည်းနည်းအခက်အခဲရှိတာပေါ့အမှန်နဲ့မှန်နဲ့တက်တယ်တက်တယ်နော်ဈေးကိုမရရောင်းကြမရှိတော့အဲ့လိုလူပြောကြတယ်ဆိုလည်းဈေးတွေလည်းအကုန်ဆိုင်နေလည်းအကုန်ပိတ်ထားတယ်ကျွန်တော်တို့ဖက်ကတော့ဟိုညွန့်နယ်အဆင်ပြည်နယ်ဆင်းနေတော့ဘာမှကိုလုံးလုံးမရတော့ဘူးเนาะပြည်တော်စုကနေဒီလိုလမ်းကြောင်းဟိုရှင်းပါအောင်တော့ပြည်တော်စုကအကူအညီပေးမရမယ့်အနေထားပဲကျွန်တော်တို့လောလောဆယ်မှာတော့ပြည်စီမှာတော့ဒီအုတ်ချိုးကြီးစနစ်တရားကုန်ဟိုစနစ်ကြစီမံခန့်ခွဲဖို့နည်းနည်းခက်နေပေါ့เนาะ
ရခိုင်မြောက်ပိုင်းကမင်းပြမျိုးနဲ့ပန်းမြောင်ချေရွာနီးမှာဆွေရတက်နဲ့အေဖွေတို့ဒီကနေ့မနက်ပိုင်းကတိုက်ပွဲပြင်းထန်နေတာကြောင့်ပန်းမြောင်ချေရွာကဒေသခံတရာလောက်ဘေးလွတ်ရွာကိုထွက်ပြေးနေကြရတယ်လို့ပန်းမြောင်ဒေသခံတူကပြောပါတယ
်။မြန်မာတပ်မတော်ကသူတို့လာတဲ့စိုက်ကုန်းမှာရွာသားတွေကိုအကုန်လုံးလေခေါ်ဆိုင်လိုက်ဒီမှာတနေ့တည်းအမြောက်တင်နဲ့ပြေးလိုက်နဲ့ရွာသားတွေကအကုန်လုံးပြေးနေရပါတယ်။ထိခိုက်တဲ့အရာတော့မရှိပါဘူး
။ဒါပြင်ပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲတွေကြောင့်မီးလောင်တော့ခဲ့တယ်။ရသေးတော်မျိုးနဲ့ကြောက်တန်းချေရွာမှာလည်းဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးကြားရောက်ခဲ့တာကြောင့်နေအိမ်တွေကိုမီးဆက်လက်လောင်နေတယ်လို့ကြောက်တန်းချေရွာကထွက်ပြေးလာတဲ့ကိုစုံမင်းနိုင်ကပြောပါတယ်
။ကျွန်တော်ဟိုတန်းဟိုတရနေ့ရလောက်ကကျွန်တော်တို့24ဆောင်လောင်နေမီးကဟိုဒီဘက်ကလက်နက်ကြီးနဲ့ပြစ်တဲ့ဟာတွေရဲ့ဒါပထမနေ့လောင်တဲ့အခါတော့နေနဲ့လည်းလာနေနဲ့လာပြတယ်အဲ့ရနေပြီးတော့ဟိုမိစားနဲ့ဆွဲပြီးလောင်တယ်မှာကျွန်တော်တို့ဒီတစ်ဖက်တည်းဝန်တော့တစ်ဖက်တည်းအဲ့ရောအပြင်ဘက်နားလောက်က24အိမ်ပါသွားတယ်အနေအထားကူးချီမငြိမ်းသေးဘူးဟိုလူလည်းမရှိတဲ့အခါကျတော့မိငြိမ်းဖို့ကလည်းမိငြိမ်းမဲ့လူမရှိဘူးအဲ့ဒါနဲ့မိလည်းမသေးသေးဘူးလို့ပြောတယ်နောက်ပြီးတော့ဒီနေ့တဆောင်ဆက်ပြီးတော့လောင်တယ်
ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ရှင်းပြည်နယ်ပလောဝဲမြို့နယ်တွေမှာဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေတယ်လို့အေအေဖွဲ့ပြောခွင့်ရခိုင်တုခါကပြောပါတယ
်။မြောက်ဦးမြို့နယ်ပေါ့ဖြူကျွန်းနဲ့ဒီမင်းမြောင်မြို့နယ်ပန်းမြောင်ရွာကမှာဒီစစ်စင်ရေးထွက်လာတဲ့ဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုနဲ့နေပြီးတော့ဒီကျွန်တော်တို့ရခိုင်တပ်တို့တိုက်ပွဲတွေ di lemeo mi atwin ma di mane 7 na yi khwe ma di mani a nei nge ja thi twe mu phit paw khe da shi de naw ta khu ga ro di myaw u myo ne pi pin yin ywa ne di paw do pin ywa cha ka lan ani ma mane 7 na yi 50 mani ga sat tin pi lo ho mani a nei nge ja thi twe mu phit paw khe da shi de mane 6 na yi 20 ga sat pi lo di palae wa myo ne mi shong da ga ani di ywa kong ye di a naw myaw phe ma ta na yi ju law ja aw di a pyan lan pi tha mu phit paw da shi de ဒီ ခိုး ကြောင့် ခိုး ခွဲ ဟို လာ ပြီး တော့ လုံး နေ တဲ့ ဒီ မြမ တမ်း မတို့ ရ စစ် တင်း ဘို ဟို စစ် တင်း ဒီ ဇဲ နှစ်စီး ပေါ့ နော် နောက် ဒီ အញ្ញံ စစ် ရည် 3စီး ပါ တဲ့ ဒီ ရေရင် အုပ်စု ကို ကျွန်တော် တို့ ရခိုင် ကတ် တို့ က နေ ပြီး တော့ ဒီ 나 ယီ ဝဲ လောက် ဟို တက် ခဲ့ ခဲ့တာ ရှိ တယ် အဲ့ဒီ မှာ ဒီ ထိခိုက် ကြဆုံး မှု အသေး စိတ် က တော့ လုံး လုံး စီ မ သိ ရ သေး ဘူး
ရခိုင် မြောက် ပိုင်း နဲ့ ရှင်း တင် နေ ပလောက် မြို့ နေ တွေ မှာ ဖြစ် ပေါ် နေ တဲ့ တိုက် ပွဲ ရှင် တွေ နဲ့ ပတ်သက် ပြီး မင်းမြန် ကို တက် မလို့ တည် မှန် ပြန် ကြရေး ဖွင့် နေ နောက် ပိုင်း တိုင်း စစ်ထာ နဲ့ ချုပ် ပြော ခွင့် ရ ဘုံ ငွန်း ကြီး ဝင်း စော် ဦး တို့ ကို VOA က ဆက် တွေ့ ခဲ့ ပေမဲ့ လည်း ဖုန်း လက်ခံ ဖြေဆို ခဲ့ ခြင်း မရှိ ပါ ဘူး ရခိုင် မြောက် ပိုင်း မှာ တိုက် ပွဲ တွေ ကြောင်း အရသာ ထိ ခိုက် သေ ဆုံး တန်ရာ ရတာ တွေ မြတ် ပြ နေ တယ် လို့ နေရာ ဆုံးခွာ ထွက် ပြေး နေ ရ တဲ့ စစ် ဆောင် ဦး ရ ဟာ လည်း တသိန်း 2000 ကျော် အထိ ရှိ နေ တယ် လို့ စစ် ဆောင် တွေ ကို စည်ရင်း ကောက် ယူ နေ တဲ့ ရခိုင် တိုင်း သား မျိုးနွယ် စု များ အစည်း အရုံး REC က ထုတ် ပြန် ထား ပါ တယ် ခင်ဗျာ
ရခိုင် နယ် ချင်း ပြည်နယ် တို့ က တိုက်ပွဲ ဖြစ် ရ ဒေသ တွေ မှာ ဒေသ ခံ တွေ နဲ့ စစ်ဘေး ရှောင် တွေ ရင် ဆိုင် နေ ရ တဲ့ အခက်အခဲ တွေ ကို ကို သက် နိုင် စုံစမ်း တင်ပြ ခဲ့ တာ ဖြစ် ပါ တယ် ရှင် ရှမ်း ပြည် နယ် တောင် ပိုင်း မှာ လည်း အခု လို ရခိုင် နယ် အလားတူ အခြေအနေ မျိုး နဲ့ ရင် ဆိုင် နေ ရ တာ ရှိ ပါ တယ် ရှမ်း ပြည် နယ် တောင် ပိုင်း မိုင်း ကန် မြို့ နယ် တွေ မှာ အစိုးရ စစ် တပ် နဲ့ အပြစ် ရ NCA လက်မှတ် ထိုး ထား တဲ့ တောင် ပိုင်း ရှမ်း ပြည် တပ် မတော် RCSS SSA တို့ ကြား က တိုက် ပွဲ တွေ အတွင်း စစ် ဘေး ရှောင် ရွာ သား တွေ ဟာ စားတောက် ရေး အခက်အခဲ နဲ့ စပြီးတော့ ရင် ဆိုင် နေ ကြ ရ တာ ဖြစ် ပါ တယ် ဒေသ တွင်း မှာ လည်း နှစ် ဖက် တပ် တွေ အသင့်ပြင်ထားပြီးစစ်ရေးတင်းမာနေတာကြောင့်စစ်ဘေးရှောင်တဲ့သူတွေဟာကိုယ့်ရကိုယ်ရွာကိုမပြတ်နိုင်ကြသေးပဲဖြစ်နေတဲ့အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဖေဖော်ဝါရီလကုန်ပိုင်းနဲ့မတ်လ3ရက်နေ့အထိမိုင်းကန်မြို့နယ်ဟန်ငန်းကျေးရွာအုပ်စုကုန်းကြောင်ဖားစားကျေးရွာတွင်ပြစ်ခတ်တိုက်ခိုက်မှုကြောင့်တိမ့်ရှောင်လာတဲ့ရွာသား300ခန့်ဟာဟန်ငန်းကျေးရွာဖုန်ကြီးကျောင်းမှာခိုးလုနေရပြီးလက်ရှိစားသောက်ရေးအခက်အခဲရှိနေတယ်လို့သူတို့ကိုအကူအညီပေးဆောင်နေတဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဆိုင်းပန်ကပြောပါတယ
်။စားဖို့တောက်ဖို့ဆိုတော့အခက်အခဲစဖြစ်လာပြီပေါ့နော်။ဆက်ပြေးတာတော့လေစပိုက်တိုင်းတော့ပါလာတော့ခုတုံးလေးရဲ့ဆိုသူတို့ခဲတော့တွေ့လာပြီအဲတပုံးပေါ့။အခုကျွန်တော်တို့အဲ့ဒီဖုန်ကြီးကျောင်းမှာပဲအနည်းဆုံးတော့300ပတ်ဝန်းကျင်ရှိတယ်မို့
။ဒါ့အပြင်ဒီစစ်ဆောင်တွေနေရပြန်ရေးမှကိုလည်းသမ္မတော်ကတားမြစ်ထားတယ်လို့ပြောပါတယ်။ဒီလိုပြေကတ်တိုက်ခိုက်မှုမှာသမ္မတော်ဘက်က RCSF တပ်ဖွဲ့နဲ့တိုက်ပွဲဖြစ်တာလို့ပြောဆိုခဲ့တယ်လို့ RCSF ဘက်ကတော့သူတို့နဲ့တိုက်ပွဲဖြစ်တာမဟုတ်ပဲသမ္မတော်ကရွာတွင်းကိုလက်နက်နဲ့ပစ်တာလို့ပြောပါတယ်။ဟန်ငန်ကျွရအုပ်စုတိုက်ပွဲကြောင့် GD မြို့နယ်တွင်းမှာလည်းစစ်ရှောင်160လောက်ရောက်ရှိနေတယ်လို့ GD မြို့နယ်မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဆိုင်းစံမင်းကပြောပါတယ
်။ GD မြို့တွင်းမှာကြတော့28ရက်နေ့ကတည်းကရှောင်လာတာ160ကျော်ရှိတယ်ဗျဒါနဲ့တစုတစည်းတည်းတော့မနေဘူးပေါ့နော်ဟိုနိစ္စရဆွေမျိုးတွေအိမ်မှာလာခိုလုံကြတာဗျ
ပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကမိုင်းကန်မြို့နယ်ဟန်ငန်းကျွော်အုပ်စုတွင်ရှိလွိုင်တွန်းတောင်ကျောမှာမြန်မာစစ်တပ်နဲ့တောင်ပိုင်းရှမ်းလက်နက်ကိုင် RCSF ဖွဲ့တို့တိုက်ပွဲပြင်းထန်ခဲ့ပေမဲ့နောက်ပိုင်းတစ်ဖက်ညှိနှိုင်းမှုရ RCSF ဘက်ကတပ်ပြန်ဆုတ်ပေးခဲ့ပါတယ်ဒါပေမဲ့လွိုင်တွန်းတောင်ကျောမှာတာနောက်ဆုတ်ပေးတာဖြစ်ပြီးလက်ရှိမှာတော့မိုင်းကန်ကြီးသီးနယ်ဘက်မှာနှစ်ဖက်တိုက်အားပိတ်ဆို့မှုတွေရှိနေတယ်လို့ပြည်တော်စု Institute သုတေသနဌာနတာဝန်ခံစိုင်းထွန်းအောင်လွင်ကပြောပါတယ
်လောလောဆယ်နောက်ဆုံးအချိန်ဒီတရတော့ဒီဖေဖော်ဝါရီ29ရက်တိုက်ပွဲနဲ့ပတ်သက်ပြီးနှစ်ဖက်တပ်တွေအဲ့ဒီဂွန်တွေကိုထည့်ထားတဲ့ခါတွေကပြန်ပြီးထုတ်လို့ရတဲ့အချိန်တွေမတွေ့ရသေးဘူးဗျအစီအစကဆုတ်ပေးတယ်ဆိုတာအဲ့ဒီလွယ်တော်လို့တောင်ပေါ်အနေနဲ့ဆုတ်ပေးတာဖြစ်တယ်အခုဖြစ်နေတာဒီပန်ကေတုနဲ့ဂျေတီဇန်ရဲ့ဒီဂျေတီနဲ့မိုင်းတော်ကြားထဲမှာအပြန်အလှန်တစ်ဖက်နဲ့တစ်ဖက်ဖိတ်ဆို့ထားတာဖြစ်တယ်ပေါ့နော်အဲ့မှာအင်အားထောင်တဲ့ဒီရှိမှာတင်းမာနေတဲ့အခြေအနေလို့ပြောလို့ရတာပေါ့နော်
RCSF SSA ဖွဲ့ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးပြီးတာဖွဲ့တစ်ခုဖြစ်ပေမဲ့လည်းမြန်မာစစ်တပ်နဲ့တိုက်ပွဲမကြာခဏဆူဆူလို့ဖြစ်ပွားနေပါတယ်ဒီလိုပဋိပက္ခတွေရပ်တန့်နိုင်ဖို့မြန်မာအစိုးရကနေကြားဝင်ဖြေရှင်းတဲ့တယ်လို့စိုင်းထွန်းအောင်လွင်ကထောက်ပြပြောဆိုပါတယ်အလားတူတခြား NCA ပြည်ရဖွဲ့တစ်ခုဖြစ်တဲ့ကရင်မျိုးသားစည်းရုံး KNU တပ်မဟာငါဖာပွန်ဒေတာဘက်မှလည်းအောက်ခြေ KNU တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားစည်းရေးသိမ်းမှနေစေဖြစ်ပါတယ်ဖေဖော်ဝါရီလပိုင်းမှာဖာပွန်ခရိုင်တွင်လမ်းဖောက်လုတဲ့မြန်မာစစ်တပ်နဲ့ KNU တို့ကြားတိုက်ပွဲဆင်နေကြောင်းဖလာခုရဲမှုဘလော့နဲ့ခေးပူဒေတာခန့်ရွာသား 2000 ကျော်စစ်ပေးသိမ်းဆောင်နေရပြီးတောရောင်ထဲမှာခိုးအောင်နေရပါတယ်ဒီမလ၂ရက်နေ့ကနေ၃ရက်နေ့ထိထိုင်းနိုင်ငံတွင်းမှာကျင်းပခဲ့တဲ့ NCA ပြည်ရဆယ်ဖွဲ့ခေါင်းဆောင်အစည်းအဝေးတွေမှာလာမယ့်23ရက်စုပင်လုံညီလာခံမှာတင်ပြမယ့်ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ် ီအထက်မှာအဓိကကတော့အစိုးရနဲ့တိုင်းတာလက်နက်ကန်ဖွဲ့တွေကြားမပြေလည်သေးတဲ့တပ်ပိုင်းဆိုင်ရာကိစ္စတွေဆွေးနွေးသွားဖို့လည်းရှိနေပါတယ်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းမှာလက်စည်ပြိပခါတွေကြောင့်စားတောက်နေထိုင်ရေးအခက်တွေ့နေကြတဲ့စစ်ပေးဆောင်ရွာသားတွေရဲ့အခြေအနေကိုနိုင်ကိုရင်ကစုံစမ်းတင်ပြသွားတာပါရှင်အခုတော့ထိုင်းနိုင်ငံဘက်ကအလို့ရှိနေတဲ့လူသက်တရခံဖြစ်ဝရမ်းထုတ်ထားသူနိုင်ငံသား2ယောက်မြန်မာပြည်ထဲမှာဖမ်းမိခဲ့တယ်ဆိုတဲ့အကြောင်းပြောပြချင်ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းထိုင်းနိုင်ငံမှာလူသက်ပြီးမြန်မာနိုင်ငံတဲကိုဝင်ရောက်တင်းရှောင်နေတယ်လို့ယူဆရတဲ့တရုတ်နိုင်ငံသား2ဦးကိုမြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေကလက်ရဖမ်းဆီးခဲ့ပြီးဒီကနေ့မတ်လ4ရက်နေ့မှာထိုင်းနိုင်ငံဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးလိုက်ပါတယ်။ထိုင်းနိုင်ငံဘက်ကလူသက်ထွက်ပြေးနေတယ်လို့အသိပေးထားသူ4ဦးအနက်2ဦးကိုသာဖမ်းမိသေးတာဖြစ်တဲ့အကြောင်း VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းကအလို့ရှိနေတဲ့လူသက်မှုနဲ့ဖမ်းဝရမ်းထုတ်ထားတဲ့4ဦးတွေက2ဦးကတော့အသက်24နှစ်ရွယ်ရှမ်းစီပြည်နယ်သားဖန်ခန်ခန်နဲ့အသက်31နှစ်အရွယ်ကွင်းမျိုးတို့ဖြစ်ပါတယ်။တရုတ်နိုင်ငံသားအချင်းချင်းလူသက်မှုနဲ့မြန်မာနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားတဲ့တရခံ၄ဦးကိုထိုင်းရဲတပ်ဖွဲ့ကဖေဖော်ဝါရီလ29ရက်နေ့ကဖမ်းဝရမ်းထုတ်ကြေညာခဲ့ပြီးမတ်လ2ရက်နေ့ကငွေဆောင်ကမ်းခြေကချစ်သူများကျွမ်းနီးမှာတရုတ်နိုင်ငံသား2ဦးကိုမြန်မာနိုင်ငံရဲတပ်ဖွဲ့ပူးပေါင်းဖွဲ့တွေကဖမ်းဆီးရမိခဲ့တာပါ။ရောက်ဒီခရိုင်အုတ်ချုပ်ရေးမှုဥတည်ဆောင်ကတော့အခုလိုပြောပြပါတယ
်။ဆောင်းလာမိတာနဲ့မိတော်ပြီးတော့ဒီလိုရောက်တယ်ဒီကနေ့ကျန်သေးတဲ့ဆိုတဲ့ဟာမျိုးတော့ဆိုတယ်ပါဟုတ
်။တခြားဆောင်းဝန်းနဲ့ထုတ်တာသူ2ဦးကတော့လွတ်မြောက်နေသေးဖြစ်ပါတယ်။မြန်မာဘက်ကလွှဲပေးခဲ့တဲ့တရားခံ2ဦးကိုတက်ခရိုင်ရဲတပ်ဖွဲ့နဲ့လူဝင်မှုကြီးကြပ်ရေးအဖွဲ့ဝင်တွေကလွှဲပြောင်းယူခဲ့ပြီးတက်ခရိုင်ရဲတပ်ဖွဲ့ရုံးမှဆက်လက်စစ်ဆေးနေတာပါ။တရုတ်နိုင်ငံသားလူသက်မှုကျူးလွန်ထားတဲ့သူတွေရဲ့အမှုကိုဆက်လက်တာဝန်ယူစစ်ဆေးဖို့အတွက်အမျိုးသားလုံခြုံရေးဒုရဲချုပ်စုချက်ကြည်ရသောဝကူတိုင်းမဲဆောက်မြို့ကိုရောက်ရှိလာခဲ့တာပါ။ဒူရဲချုပ်စုချက်ကရဲတပ်ဖွဲ့ဝင်တွေနဲ့မလ၄ရက်နေ့မှာလုပ်ခဲ့တဲ့ဆွေးနွေးပွဲအတွင်းအခုလိုပြောသွားပါတယ်
။ကျွန်တော်တို့ကဒီတန်ပါပြည်နာของตำรวจการสอบสวนและความคืบหน้าของการสืบสวนของฝ่ายสืบสวนว่าวัตถุพยานที่ได้ในจากที่เกิดเหตุและจากที่เกิดเหตุที่เกี่ยวข้องได้อะไรบ้างเราจะต้องทำอะไรเพิ่มเติมบ้างนี่ตอนนี้เรายังไม่รับรู้ว่ามีการได้ตัวหรือไม่นะครับ
ကျွန်တော်အနေနဲ့မဲဆောက်ကိုရောက်လာတာဟာတရုတ်နိုင်ငံသားလူသက်မှုနဲ့ပတ်သက်လို့ဘာတွေထူးခြားနေသေးလဲတက်တဲ့အထောက်အထားတွေဘာတွေဆက်ရနိုင်မလဲဆိုတာလာရောက်တာဖြစ်ပါတယ်။တရားခံအားလုံးကိုဖမ်းဆီးနိုင်ဖို့အတွက်လာရောက်အစည်းအဝေးလုပ်တာဖြစ်ပါတယ်။တက်ခရိုင်ရဲတွေ၊ကံဖယ်ဖက်ကရဲတွေနဲ့မှုကေးဆိုင်ရာရဲတပ်ဖွဲ့တွေအားလုံးပူးပေါင်းပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ဖေဖော်ဝါရီလ25ရက်နေ့ကထိုင်းနိုင်ငံကံဖယ်ဖက်ခရိုင်ပင်းမြစ်အတွင်းမှာမျောလာတဲ့ခီးဆောင်အိတ်တဲကအသက်30အရွယ်တရုတ်နိုင်ငံသားကျွန်းဝမ်လောင်းကိုတွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံအမျိုးသားရဲတပ်ဖွဲ့ကတိုက်ရိုက်ကင်တွေဖော်ထုတ်ခဲ့တာဖြစ်ပါတယ်။သေဆုံးသူကျွန်းဝမ်ကအမျိုးသမီးအဖော်တဦးနဲ့အတူ2020ခုနှစ်ဖေဖော်ဝါရီလဇန်ပိုင်းကထိုင်းနိုင်ငံကိုဝင်ရောက်လာခဲ့ပြီးချွန်ပူရီခရိုင်ပတ်တရားမြို့ကဟိုတယ်တစ်ခုမှာတည်ခိုနေတာပါ။အဲ့ဒီနေရာကိုတရုတ်နိုင်ငံသား5ဦးရောက်ရှိလာပြီးကျွန်းဝမ်ကိုဖမ်းဆီးထားခဲ့ပါတယ်။နောက်ဆုံးညှိနှိုင်းမရတဲ့အဆုံးကျွန်းဝမ်ကိုအရှင်လက်လက်ခီးဆောင်၄000အကြီးထဲမှာထည့်သွင်းပြီးပင်းမြစ်အတွင်းမှာပြစ်ချအဆုံးစီရင်ခဲ့ကြတာပါ။တေဆုံးသူနဲ့အတူထိုင်းနိုင်ငံကိုရောက်လာတဲ့တရုတ်နိုင်ငံသူလည်းပျောက်ဆုံးနေသေးဖြစ်တာကြောင့်မြန်မာဘက်ကလွှဲပြောင်းပေးခဲ့တဲ့တရားခံတွေကိုထိုင်းဘက်ကဆက်လက်စစ်ဆေးနေပါတယ်ရှင်။
မအေးအေးမှပြပြသွားတာပါရှင်။ကျမတို့ VOA ကိုဝေဖန်အကြံပြုလိုတဲ့နားဆင်လိုတဲ့တေသချင်းတွေတောင်းယူလိုကြတယ်ဆိုရင်ဆက်သွယ်ရမယ့်စာလိုက်လိပ်စာ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်သလို email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါလိမ့်ရှင်။မကြခင်မှာတော့ဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်လူမှုကျန်းမာရေးနဲ့အားကစားသတင်းလွှာတွေကိုနားဆင်ကြရဖို့ရှိပါလိမ့်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ်မတ်လ4ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြည့်ညီနားဆင်နိုင်ကြပါတယ်။အခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကန်တာတွေထဲမှာတော့မြမငင်ချင်ရေးတန်လျက်ဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်နဲ့အတူလူမှုကျန်းမာရေးအစီအစဉ်မှာတော့မြမစီလောကတုတ်တက်လာတာနဲ့အမြအုံနောက်နဲ့အာယုံကျော်ဆိုင်ရာယောဂတွေကိုလည်းတက်တာကောင်းမွန်အောင်ကုသပေးလာနိုင်တဲ့အကြောင်း
အခုတော့ဒေါ်လေးကိုလာစိတ်ဖြစ်လာတယ်စိတ်ဖြစ်လာပြီးတော့အရင်တော့ကျွန်တော်တို့တကယ်တမ်းရမှုတွေလောက်ပဲကုသတာပေါ့လေအခုနောက်ပိုင်းကျတော့အကုန်လုံးဒေါ်လေးများများကိုကုသတာ
ပါမခတ်တက်ခင်ထွန်းနဲ့အတူဒီမှာတော့တချို့ရဲ့ပြောပြချက်တွေနဲ့အတူနားဆင်ကြရဖို့ရှိပါတယ်နောက်ပိုင်းမှာအာကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးမှာပါရှင်အခုအရင်ဆုံးတော့မြမအရေးသုံးသက်ချက်ကိုနားဆင်ကြရဖို့ရှိပါတယ်မြန်မာနိုင်ငံငင်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးကော်မတီတွေအဖွဲ့အစည်းတွေလုပ်ငန်းရှင်အစဉ်အဆက်အကြောင်းတာမန်ပြည်သူတွေနားရှုပ်အောင်ကြားနေကြရပေမဲ့ငင်းချမ်းရေးကတော့တကယ်အကောင့်ထဲပေါ်မလာသေးပါဘူးငင်းချမ်းရေးကိုတောင်တရင်ကွယ်လွန်သွားခဲ့တဲ့မျိုးဆက်တွေအရွယ်မတိုင်ခင်အသက်ဆုံးရှုံးသွားခဲ့ကြရသူတွေလည်းများခဲ့ပါပြီဒါပေမဲ့မြန်မာငင်းချမ်းရေးဟာလက်တွေ့ဖြစ်မလာနိုင်တာဘာကြောင့်မလဲမြန်မာရေးသုံးသက်သူဦးမမောင်စိုးနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသက်ထားပါတယ်ရှင်
ကျွန်တော်ကမြန်မာနိုင်ငံငင်းချမ်းရေးအလားအလာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်။ဒီကောင်းစဉ်ကိုကျွန်တော်ရွေးလိုက်ကြတော့ဒီတည့်နှစ်ရဲ့အတွင်းမှာပဲ RCSS SSA ကပြုလုပ်တဲ့အခမ်းအနားတစ်ခုမှာတမတော်ဘက်ကထိတ်တန်းပုဂ္ဂိုလ်တွေသွားပြီးတက်ရောက်ခဲ့တယ်။နောက်ပြီးတော့သဝန်လှားပေးတာတွေကလည်းပဲအလားအလာကောင်းတယ်ဆိုပြီးတော့မီဒီယာတချို့မှတွေ့ရပါတယ်။ဆိုတော့သူတို့ဟာဒါကိုအကောင်းသဘောနဲ့ယူဆကြတယ်မျှော်လင့်ကြတယ်ဆိုတဲ့ဟာတွေ့ရလို့ကောင်းတဲ့သတင်းကြားလိမ့်မယ်ဆိုပြီးတော့ဆရာဝတ်စတဲ့ဘုဆုံးပြထားတာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့မှကြတော့ RCSS SSA နဲ့လည်းပဲတိုက်ပွဲတွေဖြစ်တယ်ဆိုပြီးတော့ကြားလာတော့ရုပ်တရက်ဘယ်လိုဖြစ်သွားသလဲဆရာ။အဲ့ဒါလေးနဲ့ရှင်းပြပါလားဆရာ
။အပြည့်အစုံနဲ့မနစ်ကတည်းကအထင်တော်လေးတစ်ခါတော့ဖြစ်တယ်ဒီဒီကြီးတိုက်ရိုက်စက်ခီလမ်းကြောင်းပိတ်လို့။ဒါပေမဲ့နောက်ပိုင်းမှာဆွေးနွေးမှုပြည်လဲပြီးတော့တင်္ဂါရီ၈ရက်နေ့မှာတော့ဂျန်ဂျန်ဂျန်လွတ်ဖြစ်တယ်ပေါ့။ဖြစ်ပြီးတော့ဒီဖေဖော်ဝါရီလ9ရက်နေ့ဂျန်နီနေ့နေ့မှာတော့အမေကကဒီနည်းနဲ့အောင်လာကြတယ်တောင်းလာပို့လာတယ်သူတို့အဝင်ပါဝင်ကိုယ်စားလေးတက်တာလို့လုပ်တဲ့တောင်းမျိုးအချင်းတော်ကောင်းတယ်လို့မြင်နေကြတာပေါ့ဒါအဲ့ဒီဘက်ပေါ့ဒါပေမဲ့ခုရက်ပိုင်းမှာငါကညနေရက်ဟိုကောင်ငယ်ဒီကမှာသူကတပတ်ကအကြောင်းပြတာတော့ဒီနည်းနည်းရှင်းရှင်းလေးလို့ဒါခိုင်းနာမဖဲလို့ပြောပါတယ်အဒီအသက်ကတော့ဒါသူတို့အေးရလို့ပြောတယ်ဒီပြဿနာမှာဖြစ်နေတဲ့ပြဿနာပါလဲအဒီအသက်နဲ့စက်မော်ရဲကြားမှာမိနေချက်တာပါလဲဆိုတော့အဲ့ဒီရေတူတာဒီဆိုတက်မြာချက်တိုင်းနဲ့ပတ်သက်ပြီးတော့တစ်ခါတစ်ခါပြည်လေလေမရှိကြဘူးね။တမလုံးကတက်မြာချက်တိုင်းကိုလွတ်တန်းဉာဏ်နဲ့မုန်းထားပေါ်ချမ်းရှိကျွန်တော်ခိုင်းနေကြမှာလေအဲ့မှာပြထားတယ်ဒီချမ်းကြီးအလေပိုင်းဒီမကြင်းနေနေမှာရှိရအပြည့်စက်တွေကိုအပြည့်မပြင်ထားဘူး။ဒါကြောင့်မို့လို့လေလက်မကန်ဘရူခါကြီးဖြစ်တယ်လို့ဆိုရမှာ
။ဒါပေမဲ့
ဒီရက်တိုင်းရှင်နိုင်မှာရှင်မျိုးလုပ်တဲ့ခါမှာတော့ဒီလိုလက်မကန်ဘရူခါဒီကောကြောင့်ငြင်းငြင်းလုံးဝစဉ်ကဲမှာမဟုတ်ဘူးငင်းလုံးမှကျွန်တော်ဖျောက်သွားမယ်လို့ဒီလိုဥက္ကဋ္ဌကပြောတာကျွန်တော်တွေ့ရပါတယ
်အဲ့တော့အခုဖြစ်နေတာကအထက်မှာခေါင်းဆောင်လုပ်တဲ့ပုဂ္ဂိုလ်ကတက်ချုပ်ကိုယ်တိုင်ကဒီကိစ္စကိုသဝန်လှပို့ပြီးတော့ချစ်ချည်တဲ့အမှုရာရင်းနှီးရဲ့အပြုမူတွေပြနေပေမဲ့အောက်ဘက်မှာဖြစ်နေတာကိုသူကမထိန်ချုပ်နိုင်တာလားအခြေအနေမသိတာလားဆိုတာမေးစရာဖြစ်နေတာပါဆရာ
အဲကျွန်တော်ကတော့အလိုတော့မသိဘူးရတက်ချုပ်ကအချိန်မီမသိနိုင်တာမျိုးတော့သုံးသပ်လို့မရဘူးကျွန်တော်မိမပြောရတယ်တက်မော်နဲ့အာဖီယိုဆစ်ကမှဘယ်လိုထုတ်ပြီးတဲ့နောက်တက်မြာချထားရင်းနဲ့ပတ်သက်ဆွေးနွေးမှုမပြတ်တာပဲ
အဲဒီတော့ငင်းချမ်းရေးကိုတကယ်လူကျင်တဲ့ political will ရှိရဆိုရင်အဲ့ဒါဟာသိကြည့်ကြတဲ့ကိစ္စတခုမဟုတ်ဘူးပေါ့အ
ဲ့ဒါတွေကငင်းရေးလုံးဝစမှာအင်းမဖြစ်ကြတော့မှန်တယ်ကတက်ချက်ကနေပြီးတော့ကိုယ်တော်လားအတိုင်းတစ်ဖက်ကိုနာခံနိုင်တာပြောကြမှုဒီကိစ္စမျိုးဖြစ်လာတာလို့ပြောရပါမယ်
အကုန်လုံးနင်းညာရင်အလားလားလွှမ်းခြုံကြည့်မယ်ဆိုရင်တခြားဒေသတွေမှာအထူးသဖြင့်ရခိုင်နှန်းဖြစ်နေတဲ့ကိစ္စတွေရောအခြေအနေတော်တော်ဆိုးနေတယ်လို့ကြားရပါတယ်။အဲ့မှာသူတို့နှစ်ဖက်စဉ်းစားညှိနှိုင်းပြီးတော့နိုင်ငံရေးအဖြစ်အဖြေချနိုင်မဲ့လမ်းကောရှိပါရဲ့လား။အဲ့လိုအဖြေမချရင်ဒီလိုတိုက်နေရတဲ့အတွက်တစ်ဖက်ဖက်ရဲ့ရည်မှန်းချက်ကပေါက်မြောက်အောင်မြင်နိုင်မဲ့အလားလားရှိပါသလား။
ဘလို့ကနေရင်းလုံးနဲ့မပိုင်းရှိပါရယ်ဗျာ။တပိုင်းကတော့ NCA ထိုးထားတဲ့ EU တွေပေါ့ခုန RCSS တို့ KNU တို့ပေါင်းဝင်အဖွဲ့ဆယ်ဝဲနဲ့ပတ်သက်တာပေါ့။ဒီအဖွဲ့လေးဆယ်ဝဲကတော့မတ်စတာကမှတွေ့မယ်။မတ်စတာဆယ်စက်ပြက်လောက်မှ UDDC နဲ့ ဒီ GNC ကျမဝလို့နေပြီးပြီးလို့ရှိရင်အမျိုးသားဆွေးနွေးငယ်ဆွေးနွေးပွဲလုပ်ပြီးတော့စိုးရတဲ့ညီလာခံခေါ်မယ်။နောက်ပြီးတော့ယင်းနဲ့အကော့ပေါ်အောင်ပြောင်းပြီးရောဒီကြီးအမှတ်တုံးဖြစ်အောင်ထိုးမယ်ဆိုရဲအဲလုံဝမှုကြီးတော့ရှိရဲ့ဗျ။ဒီတော့မတားလေရောက်နေလို့အချိန်ကြောင်တန်းတက်ရှိနေတယ်ဒါတို့ကကြိုးစားနေကြတယ်။ဆူလာတော့နောက်တော့ဒီကောက်ပွဲလာမယ်ငင်းငင်းငါးပြားမလုပ်နိုင်တော့ဘူး။ဒါအပြင်2020တက်မှာဆူရတက်မယ်ဆိုရင်ဆူရတဲ့လက်ထဲကိုဒီအစီလက်မှာထူးစားတဲ့အဖွဲ့ကြီးငင်းငင်းဆန်နေဆွဲတော့ဘူးဆိုတဲ့အပိုင်းကိုကြိုးစားနေကြတာဒါအပိုင်းတစ်ပိုင်းဖြစ်ပါတယ်။ဒါအောင်လို့အစီလက်မှာမထူးရဲ့အပိုင်းအဖွဲ့ခုနှစ်ဖွဲ့ရဲ့ KNCB အပေါင်း10ဖွဲ့ရှိရပေါ့။နောက်ဒီဖွဲ့ကြီးအစီလက်မှာထူးတော့တော့ရွေးနေနေတက်မှာလေ။အဲ့ဒီကြည်လမဒီဖူးဒီရှိဖွဲ့ထဲမှာလဲဟောမိုင်းလာအက်စ်စီဗီနဲ့ KNPB လေးဝဲတော့လက်မထူးပြီလားပါတကယ်လက်မမထူးရသေးဘူးကွနာအေရဲ KNA ရဲ KNL ရဲ့ပုံပြန်လေးဝဲလက်မမထူးရသေးပါဘူးအဲမနေ့ကကျွန်တော်တို့2019ခုနှစ်မှာသူတို့နဲ့6ချိန်ပြုလို့ဘာမှပြေချတဲ့အဖြစ်မရခဲ့ပါဘူးဒီဇန်နဝါရီ February မှာတွေ့ဖို့ဒီတွေ့ပြီးတော့ကျွန်တော်စစ်စစ်ပြီးတဲ့ချိန်မှာတွေ့ပြီးပါပဲဇန်နဝါရီလနဲ့ဒီ February မှာကျွန်တော်ပါတယ်ဒီတွေ့မှုဖြစ်နိုင်ဘူးမတ်ကားတွေတွေ့နိုင်မတွေ့နိုင်ဘာလို့မတွေ့နိုင်ဘူးဒါအပြင်ကကြိုးလို့ရဲရခိုင်မှာကတော့တိုက်ပွဲကြီးကတစ်ဆောင်ပြန်တယ်နေရဒီဒီကြောင့်ဒီကြောင့်ဒီကမှာလောကောင်ကြောက်တော့ပလော့ဝါကျမှာတော့လောကောင်ဒီမင်းများမျိုးနဲ့မင်းများအေးဒီမှာတော့လောကောင်အဲ့လိုပြင်ဆင်နေတဲ့အချိန်မှာဒီနေ့ရှင်းလို့လည်းကတော့ဒီစပွဲကြီးရဖို့ကိုကြိုးစားနေလို့ကျမှာ
အခုတချို့ကပြောနေကြရဲ့ဒီလူရရွေးကောက်ပွဲနီးလာတဲ့အတွက်ကြောင့်လုတ်ပြတာဆိုတဲ့သဘောမျိုးလေတကယ်တမ်းသူတို့ကိုယ်၌ကသူတို့လုပ်ငန်းကိုသူတို့ confidence ဖြစ်ပဲလုပ်နေကြရဲဆိုတဲ့သဘောမျိုးပြောကြပါတယ်အဲ့ကိစ္စရောဆရာဘယ်လိုသုံးသပ်လို့ပါလဲဘလောက်မှန်နိုင်ပါလဲအဲ့ဒါဖြစ်နိုင်လားအ
ခုခြေထားရောဒီမှာကျွန်တော်ပြောခဲ့သူတွေကဆိုရှယ်ဂျေဂျူဒန်နီလာကန်ကျင်းပဖို့တက်တာရော EU ဘက်ကရော NRC ဘက်ကရောနည်းနည်းတော့ဟိုတုံးလုံးတက်တိုက်တော့ရှိတယ်ဒီသူရကြင်ညာကဆုံးမဲ့တက်ကိုဒီနောက်သူရစီအတွက်ကျင်တာပဲ။ဒါကြောင့်မို့သူရကြင်ညာကခြေကောင်းဖြစ်နိုင်ကြတော့ရှိပါပဲ။ဒါပေမဲ့ဟိုဖယ်ရနဲ့ပတ်သက်တဲ့သဘောတူညီချက်ကြီးရရဖို့ခင်းနေတယ်။ဒီနောက်သူရကိုကယ်လုပ်ဖို့အတွက်တော့ပဲသူကြိုးစားနေတယ်လို့ပဲထင်ပါပဲ။အဲခုနပြောတဲ့အေးပောင်းချောက်ခွေရင်းနဲ့တိုက်ပွဲဖြစ်ပွားနေတဲ့အဖွဲ့နဲ့ဒီပြစ်ခတ်ရဲစဲဘူးကတော့လှမ်းဝေးနေဦးမယ်လို့ထင်ပါလား။
နောက်သုံးသပ်သူတချို့ကအခုနင်းညာရေးဖြစ်စဉ်ဟာ NLD အစိုးရလက်ထက်မှာအရွေ့နေလာတယ်။အဲ့ဒီမတိုင်ခင်ဦးသိန်းစိန်အစိုးရလက်ထက်မှာတော့ပို့ပြီးတော့ထိရောက်မှုရှိခဲ့တယ်ဆိုပြီးတော့ဦးသိန်းစိန်အစိုးရလက်ထက်ကလှူဆောင်ခဲ့တဲ့ပုဂ္ဂိုလ်တွေကိုလည်း credit ပေးကြတယ်ပေါ့လေ။ပို့ပြီးတော့သူတို့လုပ်ခဲ့တဲ့လုပ်ငန်းဟာထိရောက်မှုရှိတယ်ဆိုပြီးတော့အဲ့ဒီနေရာမှာလူပုဂ္ဂိုလ်နဲ့လည်းပတ်သက်ပါတယ်။အဲ့ဒီဦးသိန်းစိန်အစိုးရဘက်မှာဆွေးနွေးခဲ့တဲ့နင်းညာရေးလုပ်ခဲ့တဲ့ပုဂ္ဂိုလ်ဦးအောင်မင်းတို့ဘာလို့ဆိုရင်လူရတော်တော်များများလူလုခဲတာကောက်နေဆိုပြီးတော့ပြောကြတဲ့သဘောတွေ့ရပါတယ်။အဲ့ဒါဘယ်လိုနှိုင်းရှင်လို့ပါလဲခင်ဗျာ။ဆရာဦးမောင်ဆိုရတာ။
တကယ်ကြီးဆိုရတယ်ဒီခံယူဆိုရလို့တဲ့မတူတာတစ်ခုကတော့ဘာလဲဆိုတော့ဒီခံယူဆိုရတဲ့တက်မော်နေရတော့ကြီးတက်တယ်လို့ကြီးတက်တဲ့ပြင်ဒီခံယူဆိုရစကားကိုတက်မော်အနေနဲ့ဒီနည်းလို့ပြောကြတာအတော်လေးနားဆောင်တယ်လို့ယူဆရပါပဲ။ကွာခဲ့နေလို့သူတို့ကြားမှာနှင်းနှင်းလို့ရတဲ့ပို့ပြီးတော့အဲ့ဒါကလုံနိုင်တဲ့အချက်ရှိပါတယ်။ NLD ဆိုတာလက်ထက်မှာတော့အဲ့ဒါတော့လေးအကန့်အသတ်ရှိလို့ရပါတယ်။ဒုတိယတစ်ချက်ကတော့ဒီကိန်းကြီးဆိုတာလက်ထက်မှာတဆော့တောင်ပေးတာဥအောင်မင်းပဲဖြစ်ပြီးဥအောင်မင်းနေနေကတော့ဒီတိုင်းသားစနစ်နဲ့ကိုယ်နဲ့ရင်းချက်ဆံတဲ့လူရှိတဲ့အတွက်ကြောင့်တိုင်းသားတွေနဲ့အသင်ပြည်လို့ပြောလို့ရပါတယ်။ဒီ NLD ဆိုတာလက်ထက်မှာ NRPC ဖွဲ့ပြီးတော့တောင်းအောင်ပေးတဲ့အခါမှာဘုမဒေါက်တာတမျိုးကိုတွေ့ရတယ်။ဒုတိယပိုင်းမှာဒီကြောင့်သိပြရတယ်ဒီနောက်ပိုင်းမှာဒီအထူးကြီးတက်တာတွေ့ရတယ် MNW ဒီတွန်းထားရနေတယ်အဲ့တော့ဒီလူရဲမမြင်နောက်တစ်ဖက်ကပြောမှဆိုရင်တော့ EU နဲ့ရောက်ကလေးတကင်းကြီးမရှိရပြရတယ်ဒါ energy ဆိုရလက်ဖက်မှာတွေ့ရတယ်အားနည်းချက်ကိုပြောပါမယ်
အဲ့ဒါတော့ပုဂ္ဂိုလ်ရင်းနဲ့လဲဆိုင်လာပြီဆိုတော့ကျွန်တော်ပုဂ္ဂိုလ်ရေးကိစ္စနောက်တစ်ခုမေ့ချင်ပါတယ်အဲ့ငင်းညာရေးလုပ်ငန်းရှင်ကိုစတင်ခဲ့တော့ကတချို့ကသုံးသက်ကြတယ်ဘယ်ပုဂ္ဂိုလ်အဖြစ်သူတို့အစိုးရတက်လာမှအောင်မြောင်လုဆွေခြင်းလို့အဲ့ဒီတော့အမပေးခဲ့ဘူးအဲ့လိုမျိုးသုံးသပ်ခဲ့ရရှိရတယ်။အခုဆိုရင်လည်းပဲဥမာတက်မတော်ကာကွယ်ရေးဦးစီးချုပ်က CSS SSS တို့သုံးလှပြတာတို့နောက်မျိုးပေါ်မှာလည်းပဲကွဲပြားတဲ့ဘာသာတရားဥစုတွေကိုသူကူညီထောက်ပံ့တာတို့ရင်းနှီးဆက်ဆံတို့တွေ့လာတော့ဒါလည်းပဲသူ့ရဲ့ကိုယ်ရေး personal interest ပဲသူ့ရဲ့နိုင်ငံရေးအမျက်လူချင်းလို့နေရာချင်းသူ့မှာနိုင်ငံရေးကြီးမားချက်ရှိနေလို့နိုင်ငံတကာမှာသူဟာအများကြီးထုတ်နှက်ခံရလို့ဆက်သဖြင့်ဝေဖန်သုံးသပ်ကြတာရှိပါတယ်ဆိုတော့အဲ့ဒီခေါင်းဆောင်ပိုင်းတွေရဲ့ပုဂ္ဂိုလ်ကြီးကိစ္စကတော့ဒီငင်းငယ်ဖြစ်စီမှာဘလောက်ပတ်သက်မှုရှိနေတယ်ထင်ပါလိုက်ရော
အဲ့ဒါလည်းပတ်သက်မှုတော့ရှိနေလို့ထင်ပါတယ်။ဒါကြောင့်လည်းဆိုတော့အဲလောလောဆယ်ကြီးကကောင်းကြီးနေတယ်ပြည့်ရဲ့ပြည့်ရဲ့ငငယ်ကြီးမြန်မာပြည်ရဲ့ဆောင်းမြေအပိုင်းရှိတယ်လို့ဆောင်းဆန်းကားမတိုင်ခင်ကလည်းဒီမထူးအနေနဲ့ဘက်ကပြောခဲ့တာကြီးလည်းရှိရတယ်။ဒီပြဿနာတွေကလည်းငငယ်လူငန်းစဉ်တော့ထိခိုက်တာတော့မှန်ပါပဲ
။အဲ့ဒီတော့ကျွန်တော်အရှိကိုမျှော်ကြည့်မယ်ဆိုရင်ပြည်ထောင်စုညီညာရေးအလားအတွက်အကောင်းဆုံးညီညာရေးကိုအမှန်တကယ်တိုင်းပြည်အတွက်လူကျင်တယ်ဆိုရက်သဘောနဲ့သူတို့ဆွေးနွေးဖြစ်လာအောင်အဓိကအဖြစ်ဘာတွေအတားအဆီးဖြစ်နေထင်ပါလဲခင်ဗျာဘယ်အချက်တွေကိုသူတို့ကြော်လွှားဖို့လိုပါလဲ
ပြဿနာကိုဖြစ်ရှိနေတဲ့ solution နဲ့ federal movement နဲ့ပတ်သက်ပြီးတော့ပြည်ထောင်စုကိုသင်ပေးဖို့လိုတယ်အဲနာတွေကိုခရီးပေးဖို့လိုတယ်တရားတွေကိုကျွန်တော်က energy ဆိုအပ်ချက်တွေတောင်းလို့ရတယ်ဒါတွေတောင်းပေးပြီးတော့လုပ်ဖို့လိုရရဒီဖရက်တိုင်းမှာဒီဖရက်ခွင့်ပြုတာဒီအနာခိုးရပြရမျိုးမလုံးနိုင်မချင်းကတော့ဒီငယ်လူငန်းစဉ်ကိုဘယ်လိုလုပ်လို့ကျွန်တော်ကအောင်မြင်ဖို့ကတော့ခက်ခဲလိမ့်မယ်လို့ထင်ပါတယ
်။သောရရှင်မခင်ဗျာပြည်တွင်းစစ်တန်းကြောင့်အသက်လူထွက်ပြေးရတာချစ်ခင်သူတွေနဲ့ကွေကွင်းခဲ့ရတာဆင်းရဲတွေနဲ့ရတာဆက်တဲ့ဒုက္ခတွေနဲ့ကြုံတွေ့နေရတဲ့မြန်မာပြည်သူတွေဟာညီညာရေးကိုဆယ်စုနှစ်ပေါင်းများစွာတောင်းတခဲ့ကြပါတယ်။ဘူဘာမျိုးရတွေလည်းပဲညီညာရေးကိုမျှော်လင့်ရင်လက်တွေမခံစားပဲကွယ်လွန်သွားခဲ့ကြပါပြီ။ဒါပေမဲ့ညီညာရေးဟာတကယ်တမ်းဖြစ်မလာနိုင်တဲ့လိုက်လေဝေးလေတန်လျက်ပမာထင်အောင်ထင်မှားအရာသာဖြစ်နေသေးတယ်လို့ဆိုရင်အဆုမြင်တတ်လွန်းတယ်လို့ဆိုကြင်ကြပါသလားသောရရှင်များခင်ဗျာ။ကျေးဇူးတင်ပါတယ
်။သူကျဆန်သားရဲ့မြန်မာအရေးသုံးသပ်ချက်ကိုအခုလောက်ဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုကြာသာပတိနေ့မနေ့ခင်မှာနားဆင်နိုင်ပါလိမ့်ရှင်။အခုလာမယ့်စနေညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်။
မျိုးသားဒီမျိုးစီအဖွဲ့ချုပ်အင်အားဒီကပါတီပြောခွင့်ရပုံကိုဖြစ်တူတဲကိုပဲတာဝန်ပေးလိုက်ပါတယ်။အခုလိုပြောခွင့်ရဒူပဲထားလိုက်တာကြောင့်2020ပြည်နှစ်အတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီရဲ့လှုံ့ဆော်ချက်တွေရည်တည်ချက်မူဝါဒသဘောထားတွေနဲ့ပတ်သက်လို့သိရှိနိုင်ခွင့်နဲ့တည်ငြိမ်ရယူပိုင်ခွင့်ဘယ်လောက်အထိထိခိုက်သွားနိုင်လဲလို့ယူဆကြပါသလဲ။ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအဓိကခန့်ကန်တာကနေပါဝင်ရမယ့်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခန်းကဏ္ဍကိုအန်အယ်ဒီပါတီကအလေးမထားတဲ့လုပ်ရက်တစ်ခုအဖြစ်လို့ရောမြင်နိုင်ပါသလား။အခုလာမယ့်စနေညတိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတိုင်းရဲ့ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုဆွေးနွေးခြင်းတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ဂျူတင်ပေးပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင့်ပေးတော့မှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0939231999 ၄အီးမေးလ်လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။ VOA ကထုတ်လွှင့်ပေးနေတဲ့ Daily Line ဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနေ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လာမယ့်စနေည Daily Line မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုဆက်ပြီးလူမှုကျန်းမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။အုံနောက်နဲ့အာယုံကျော်ဆိုင်ရာခွဲစိတ်မှုဌာနအပါအဝင်မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍတွေမှာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့လိုက်မီလို့ဒီဘလို့ပြုပြင်ပြောင်းလဲဆောင်ရွက်နေတယ်လဲဆိုတာကိုပြောပြပေးမှမှာဖြစ်ပါတယ်။အခုလိုဆောင်ရွက်ရမှာဂျပန်နိုင်ငံအိုဆာကာတက္ကသိုလ်နဲ့ပူးပေါင်းဆောင်ရွက်နေတာလဲပါဝင်ပြီးအဲ့ဒီအတွက်ဘလို့အကျိုးရလဒ်တွေဖြစ်နေပြီလဲဆိုတာစောင့်ကြည့်နေတဲ့အကြောင်းဒေါက်တာတန့်စော်ကလူမှုနဲ့ကျန်းမာရေးအစီအစဉ်မှာပြောပြထားပါတယ်ရှင
်။အုံနောက်နဲ့အောင်ကျော်ဆိုင်ရာယောဂါတွေထဲမှာလေဖြတ်ယောဂါနဲ့အုံနောက်သွေးကြောပေါက်တဲ့ယောဂါတွေကိုခံစားကြရတဲ့အခါနာတာရှည်ယောဂါအဖြစ်ရောက်ရှိသွားကြတဲ့သူတွေရှိသလိုအသက်သေဆုံးသွားကြတာမျိုးတွေကိုလည်းတွေ့မြင်နေကြရပါတယ်။ဆေးဝါးနဲ့ကုထုံးတွေတဖြည်းဖြည်းတိုးတက်ကောင်းမွန်လာနေတာကြောင့်အခုအခါမှာတော့လေဖြတ်တဲ့အချိန်ကနေစပြီး6နာရီကနေ8နာရီအတွင်းမှာဆေးရုံကိုရောက်အောင်ခေါ်သွားနိုင်ရမယ်ဆိုရင်ပဂတိဒီပါပြန်ကောင်းသွားအောင်ကုသမှုတွေပြုလုပ်နိုင်နေပြီဖြစ်တယ်လို့စီးနဲ့ကြောက်ခက်ခွဲစိတ်အထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးခင်ထွန်းကပြောပါတယ်။
အဲ့တော့ကျွန်တော်ပြည်သူလူထုပြောကြားချင်တာတော့ဟိုးရင်တော့ဆိုလို့ရှိရင်ပေါ့လေကျွန်တော်လေဖြတ်တော့လေဖြတ်တယ်နော်ရအဲ့လိုဦးတော်သေးရောပေါက်သွားတယ်ဆိုရင်အိမ်မှာပဲဟဲ့လားလိုပဲနေရတော့ဒီလိုပဲယောဂခံစားပြုံးမှာတခါကြအသက်ဆုံးမတဲ့တည်ရှိပါတယ်အခုခဲ့တော့အဲ့လိုမျိုးပဲ ਨੇ ကျွန်တော်တို့အချိန်မီပေါ့လေဟဲ့လားလေဖြတ်သွားတယ်တခုဖြစ်သွားတယ်6နာရီ7နာရီအတွင်းမှာစီးဝင်ရောက်လုံနိုင်လို့ရှိရင်ဒါတွေကိုလုံးဝပဂရီနေပါပြန်ကောင်းတော့လုံဆိုင်နိုင်တဲ့အခြေအနေရှိနေပါပြီအဲ့ဒါတွေကိုပြည်သူလူအလုံးသိစေချင်ပါတယ်
ုံနောင်းနဲ့အောင်ကျော်ဆိုင်ရာကုသမှုပညာရပ်တွေမှာတဖြည်းဖြည်းတိုးတက်ကောင်းမွန်လာနိုင်စေဖို့အတွက်ဖွံ့ဖြိုးတိုးတက်ပြီးတဲ့နိုင်ငံတွေကနေအသိပညာနဲ့ဤပညာအကူအညီတွေကိုရယူဖြည့်ဆည်းပေးနေကြရအောင်ပါပါ။အုန်နာနဲ့အောင်ကျော်ဆိုင်ရာခွဲစိတ်မှုပညာရပ်ကိုမြှင့်တင်တဲ့လုံဆောင်ချက်တစ်ခုအနေနဲ့ဂျပန်နိုင်ငံအိုဆာကာယူနီဗာစီတီနဲ့ပူးပေါင်းပြီး Neurosurgery Service တွေကိုလုံဆောင်နိုင်မှုစီစဉ်ဆောင်ရွက်လျက်ရှိတယ်လို့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနမှဖြစ်သူဒေါက်တာဦးထွန်းမြင့်ကအခုလိုပြောပါတယ်
။ကျွန်တော်တို့ဒါကတော့ Private Public Partnership ပေါ့နော်။ဒီဥစ္စာကျွန်တော်တို့ဟိုကျွန်တော်ဆီမချက်အများပြားတွေတခုပါပဲ။ကျွန်တော် Public ဘက်မှာဆိုလို့ရှိရင်တော့ကျွန်တော်တို့စီတက်ကတူတက်ပေါ့နော်။private ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ Pan Lai Silom Hospital ပေါ့အဲ့ဒါကနေပြီးတော့ကျွန်တော်တို့ဟိုဘက်က Osaka City University နဲ့အဲ့ဒီမှာရှိတဲ့ကျွန်တော်တို့ဒီ Neuro Surgeon ပေါ့လေနော် Professor Uhaka နော်အဲသူတို့နဲ့ကျွန်တော်တို့ဒါပေါင်းပြီးတော့ဟိုဆွေးနွေးပွဲကျင်းပတာပါပဲဒီဥစ္စာကတော့ကျွန်တော်တို့အတွက်နမူနာပါပဲကျွန်တော်တို့ဒါအတွက်မှန်းထားတာတော့ကျွန်တော်တို့ရဲ့အုံနောက်နဲ့အာယုံကျော်ခွဲစိတ်ကူပညာဒီဥစ္စာတွေကျွန်တော်တို့ scale တွေရောပေါ့လေ nodi တွေရောအားလုံးတက်လာမယ်နောက်တော့ globally ကျွန်တော် technology တွေလည်းကျွန်တော်တို့ရလာမယ်ဒီဥစ္စာတွေမှန်းပြီးဒါကိုဆောင်ရွက်ကြတာလည်းဖြစ်ပါတယ်
အုံနောက်နဲ့အောင်ကျော်ဆိုင်ရာယောဂါတွေကိုခွဲစိတ်ကုသမှုပြုလုပ်ခြင်းဟာအသက်အန္တရာယ်နဲ့အလွန်နီးကပ်တဲ့ကုသမှုနည်းလမ်းတွေဖြစ်ပါတယ်အရင်ကတည်ဆုံမှုရာဂိုင်းနှုန်းတွေများခဲ့တဲ့ဆိုပေမဲ့အခုခါမှာတော့အုံနောက်နဲ့အောင်ကျော်ခွဲစိတ်ကုသနိုင်တဲ့ယောဂအမျိုးအစားအရေအတွက်တွေများလာနေပြီးအသက်တည်ဆုံမှုတွေလည်းလျော့ကျလာနေတယ်လို့ပေါမောက်ခဒေါက်တာဦးခင်ထွန်းကပြောပါတယ
်အဲ့ဒါကကျွန်တော်တို့ဟိုအရင်တော့ဆိုလို့ရှိရင်ပေါ့လေကျွန်တော်တို့ဒီအုံနောက်နဲ့အောင်ကျော်ခွဲတယ်ဆိုလို့ရှိရင်ဒါဒီ modality ပေါ့လေတည်နှုန်းတွေကများတယ်ပြုတယ်ဆိုအခုတော့တော်တော်လေးကစိတ်ဖြစ်လာတယ်စိတ်ဖြစ်လာပြီးပေါ့အရင်တော့ကျွန်တော်တို့တိကျတဲ့အရာမှုတွေလောက်ပဲကုသတာပေါ့လေအခုနောက်ပိုင်းကျတော့အကုန်လုံးတော်တော်များများကိုကုသလာတယ်နော်ဒီကျွန်တော်တို့ဒီအုံနောက်မှာဖြစ်တဲ့ကျူမာစီနော်ဒီကင်ဆာယောဂါတွေဘာတွေအစားနော်တော်တော်လေးကုသလာနေတာလေနောက်တကကျွန်တော်တို့လေးပြတာပေါ့လေလေးပြတာအုံနောက်ထဲကသွေးကြောပေါက်သွားတယ်သွေးကြောပိတ်သွားဒါတွေကိုပါကုသနိုင်တဲ့အခြေအနေတွေကိုရောက်လာပါပြီ
အုံနောက်နဲ့အောင်ကျော်ဆိုင်ရာခွဲစိတ်ကုသမှုဌာနတွေကိုတိုးချဲ့တည်ဆောက်မှုတွေအများကြီးလှုံ့ဆော်နေတယ်လို့လည်းသိရပါတယ်။အုံနောက်နဲ့အောင်ကျော်ဆိုင်ရာခွဲစိတ်ကုသမှုဌာနတွေကိုတိုးချဲ့တည်ဆောက်နေမှုမှာငွေအားနဲ့လူအားတွေကိုအများကြီးအသုံးပြုဖို့လိုအပ်တာကြောင့်ပုဂ္ဂလိကစေယုံတွေကပါဝိုင်းဝန်းကူညီလှုံ့ဆော်ကြမယ်ဆိုရင်ပိုပြီးအကျိုးရှိနိုင်တယ်လို့ပန်းလိုက်စီလုံးစေယုံမှဒါက်တာတူဦးဖြစ်သူဒေါက်တာတော်အောင်မရှိန်ကအခုလိုပြောပါတယ်။
ဒီမှာလည်း neurosurgery department ကသူတို့တွေလည်းဒီအများကြီး expansion နဲ့လုပ်နေစီယုံသက်တည်ဆောက်ဖို့တွေလည်းလုပ်တယ်။ဒါပေမဲ့လည်းဟိုလူနာတွေကလည်းအများများတဲ့အခါကျတော့ဟိုကျမတို့ဘက်က public ကော private ကောပေါင်းပြီးလုပ်လို့ရှင်တော့လူနာတွေအတွက်ပူပြီးကောင်းတာပေါ့နော်။နောက်တစ်ခုကနှီးပညာတွေကလည်းတကဘာလုံးမှတိုးတက်လာနေတယ်။ဟိုကဂျပန်ဆိုရင်လည်းအရန်တိုးတက်တဲ့နှီးပညာတွေရှိလာတယ်။အဲ့တော့နှီးပညာတွေဖလှယ်ခြင်းအားဖြင့်ကျမတို့ဒီမှာရှိတဲ့ဒီ professional development တွေလည်းရမယ်။လူနာတွေအတွက်လည်းကောင်းမွန်တဲ့ service တွေရလာနိုင်တာပေါ့နော်။
အုံနောက်နဲ့အောင်ကျော်ဆိုင်ရာခွဲစိတ်ကုသမှုဌာနအပါအဝင်မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍတွေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့လိုက်မြှောက်ပြုပြင်ပြောင်းလဲဆောင်ရွက်တဲ့နေရာမှာဂျပန်နိုင်ငံအိုဆာကာယူနီဗာစီတီနဲ့ပူးပေါင်းဆောင်ရွက်လှုပ်ဆောင်မှုဟာလည်းတစ်ခုပါဝင်ဖြစ်ပြီးအချို့ကျေးဇူးရလဒ်တွေကိုတော့စောင့်ကြည့်ကြရအောင်မှာဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောစီစဉ်ထုတ်လွှင့်ပေးနေတဲ့လူထုကျန်းမာရေးစီစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းနဲ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေမှာနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်တပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရနိုင်ကစီစဉ်တင်ဆက်ပေးနေပါတယ်ရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်တွေရှိနေပေမဲ့လည်း2020တိုကျိုအိုလံပစ်ပြိုင်ပွဲကိုဆက်ကျင်းပသွားမှာဖြစ်ပြီးတော့သူတို့မှာဒုတိယအဆီဇင်မရှိဘူးဆိုပြီးတော့ပြိုင်ပွဲဆီဇင်သူတွေဘက်ကပြောလိုက်ပါတယ်။ရုရှားနိုင်ငံကကမ္ဘာကျော်တင်နစ်အလှမယ်မာရီယာရှာရာပိုဗာကတော့တင်နစ်ပြိုင်ပွဲတွေကနေအနားယူလိုက်ပါပြီ။တရုတ်နိုင်ငံကအိုလံပစ်ရေကူးချန်ပီယံကိုတားမြစ်ဆေးသုံးဆွဲတာကြောင့်ဆိုပြီးတော့ပြိုင်ပွဲကနေရှစ်နှစ်ထုတ်ပယ်လိုက်ပါတယ်။ဒီလိုသတင်းတွေနဲ့ဥရောပတဝမ်းကဘောလုံးသတင်းတွေကိုအခုတော့မှတင်ဆက်ပေးသွားမှာဖြစ်ပါတယ်ကြား။ဒီနေ့ပရီးမီယာလိဂ်ဘောလုံးရာသီမှာဇယားထိတ်ခအနေရှုံးဝဲမရှိပြေးနေတဲ့လီဗာပူးအသင်းကတော့ဒီတစ်ပတ်မှာအရှုံးနဲ့ရင်ဆိုင်လိုက်ရပါတယ်။ဝေါ့တ်ဖို့နဲ့လီဗာပူးတို့အခုတစ်ပတ်မှာကစားကြတာမှာဝေါ့တ်ဖို့ကလီဗာပူးကို၃ဂိုးကိုမရှိနဲ့ပြပြသားသားနိုင်ပြီးတော့လီဗာပူးအသင်းမမျော်လင့်မဲနဲ့ဒီရာသီမှာပထမဆုံးရှုံးပွဲနဲ့တွေ့သွားခဲ့ပါတယ်။
We had not enough chances. We didn't create enough, and that's what leads then to a defeat.
တို့ကိုယ်သွင်းမှုအခွင့်အရေးတိတ်မရခဲ့ပါဘူး။အဲဒါကြောင့်ရှုံးသွားတာပါ။ဘောလုံးပွဲဆိုတာဒီလိုပါပဲ။အရင်ပွဲတွေကနိုင်လို့ဒီပွဲနိုင်မယ်လို့တွက်လို့မရပါဘူး။ Watford အသင်းကဒီနေ့ကျွန်တော်တို့ထက်ပိုကောင်းတယ်လို့ပဲဝန်ခံရမှာပါ
။ဒီတစ်ပတ်မှာ England League Final လို့ခေါ်တဲ့ Carabao Cup Final ကိုလည်းကစားခဲ့ပြီးတော့ Man City အသင်းဖိုဆွဲသွားပါတယ်။ Man City နဲ့ Aston Villa တို့ Wembley မှာတနင်္ဂနွေနေ့ကကစားကြတာမှာ Man City ကငကိုးတကိုးနဲ့နိုင်သွားတာပါ။Man City အတွက်ဂိုးတွေကိုတော့အကွေးရိုးနဲ့ရိုဒီရိုကတကိုးစီသွင်းပေးခဲ့တာပါ Man City ဟာဒီပွဲနိုင်လိုက်တဲ့အတွက် League Final ကိုလည်း3နှစ်ဆက်တိုက်ရသွားခဲ့ပါတယ်ခင်ဗျာ Spain La Liga ဘက်မှာတော့ Real Madrid က Barcelona ကိုအနိုင်ရပြီးတော့မပေးစရာထိတ်ကိုတက်သွားပါတယ် El Clasico လို့ခေါ်တဲ့ Real Madrid နဲ့ Barcelona တို့ရဲ့ La Liga ပွဲစဉ်ကို La Liga ပွဲစဉ်ကို Real အသင်းရဲ့ Bernabeu ခွင်းမှာဒီဘက်ကစားခဲ့ပြီးတော့ Real Madrid က Barcelona ကို2ဂိုးခုရှိနဲ့နိုင်သွားပါတယ် Real အတွက်ဂိုးတွေကိုတော့ Vinicius Junior နဲ့ Mariano တို့ကဒုတိယပိုင်းမှာသွင်းခဲ့ကြတာပါဒီဘက်မှာ Barcelona အသင်းဟာဂိုးသွင်းခွင့်တွေအတော်များများရခဲ့ပြီးမဲ့လဲအဲ့ဒီဂိုးသွင်းခွင့်တွေကိုအပိုင်အသုံးမချနိုင်ခဲ့တဲ့အတွက်နောက်ဆုံးမှာ Real က2ဂိုးသွင်းပြီးတော့ Real Madrid အသင်းနိုင်ရရှိသွားတာဖြစ်ပါတယ်ခင်ဗျာကမ္ဘာတစ်ပတ်မှာ Coronavirus ကူးစက်မှုတွေကြောင့်နိုင်ငံတကာဘောလုံးပွဲတွေကိုလိုအပ်ရင်ရွှေ့ဆိုင်းမယ်ဆိုပြီးတော့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌကပြောလိုက်ပါတယ်FIFA ရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံမှာအစိုးရကနေပြီးတော့လူပေါင်း 1,000 ကျော်တဲ့အခမ်းအနားတွေမလုပ်ဖို့တားမြစ်လိုက်တဲ့အတွက်ပြီးခဲ့တဲ့သတင်းပတ်ကပွဲစဉ်တချို့ကိုရွှေ့ဆိုင်းလိုက်ပြီးတော့အီတလီနိုင်ငံမှာဆိုရင်လည်း Juventus နဲ့ Inter Milan ပွဲအပါအဝင်စီးရီးပွဲစဉ်၅ပွဲကိုမေလ13ရက်နေ့ကိုရွှေ့ဆိုင်းလိုက်ပါတယ် FIFA ဥက္ကဋ္ဌ Infantino ကတော့ဘောလုံးပွဲတွေထက်လူတွေရဲ့ကျန်းမာရေးကပိုအရေးကြီးတဲ့အတွက်အခြေအနေကိုစောင့်ကြည့်နေကြောင်းနဲ့လိုအပ်ရင်ပွဲစဉ်ရွှေ့တာမျိုးပြည်သက်မပါဘဲကစားတာမျိုးတွေလုပ်ကောင်းလုပ်သွားမယ်ဆိုပြီးတော့Belfast မြို့မှာပြောဆိုခဲ့ပါတယ်။ဆက်ထဲမှာပဲဘောလုံးပွဲရဲ့လူချင်းမောဥရီတွေကိုပြန်သုံးသပ်သွားမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌ Infantino က February 29ရက်နေ့ကကျင်းပခဲ့တဲ့ဒီဘောလုံးစီမင်းစည်းကမ်းဥရီတွေကိုရေးဆွဲပေးနေတဲ့နိုင်ငံတကာဘောလုံးအဖွဲ့ချုပ်ဘုတ်အဖွဲ့ IFAB အစည်းအဝေးမှာပြောကြားလိုက်ပါတယ်
။ Fostering attacking football always has to guide us and
အခုလိုပြန်ပြီးသုံးသပ်ဖို့လိုရတာကတိုက်စစ်ဦးစားပေးခြင်းနဲ့စိတ်ဓာတ်တွေပို့ပြီးတော့ဖြစ်လာအောင်လုပ်ပါ
IFAB အနေနဲ့လာမယ့်ဆန္ဒလအတွက်မှာအဆိုပြုလာတဲ့ဥရေတွေကိုတိုင်ပင်ဆွေးနွေးသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါပြင်ခေါင်းချင်းတိုင်ပြီးတော့ဥကောင်းနိုင်ငံရတဲ့ကစားသမားတွေအတွက်လူစားလဲခွင့်ပေးဖို့ကိစ္စကိုဆန်းသက်သွားဖို့လည်းရှိနေတယ်လို့ဆိုပါတယ်။တကယ်လို့ခေါင်းချင်းတိုင်ပြီးလို့ဥကောင်းနိုင်ငံရသွားတဲ့သူတွေကိုပုံမှန်ပွဲကစားခြင်းအတွင်းလူစားလဲခွင့်၃ယောက်ပေးတာနဲ့မဆိုင်ဘဲနဲ့နောက်ထပ်၁ယောက်ထပ်ပြီးတော့လူစားလဲခွင့်ပေးဖို့အတွက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ တင်နစ်သတင်းတွေမှာတော့ရုရှားနိုင်ငံကကမ္ဘာကျော်တင်နစ်အလှမ်းမယ်မရီယာရှာရာပိုဗာဟာတင်နစ်ကစားတာကနေအနားယူလိုက်ပြီးဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်မှာကြေညာလိုက်ပါတယ်အသက်32နှစ်ရှိဖြစ်တဲ့ရှာရာပိုဗာဟာသူ့အနေနဲ့နိုင်ငံကြောက်အခုလိုအနားယူလိုက်တာဖြစ်တယ်ဆိုပြီးတော့ကမ္ဘာကျော် Vogue နဲ့ Vanity Magazine တွေမှာကြေညာခဲ့တာပါရှာရာပိုဗာဟာ Grand Slam ပြိုင်ပွဲ၄ခုစလုံးကိုပိုဆွဲခဲ့ပြီးတော့ပြင်သစ် Open ကို၂ချိန်ကျန်တဲ့ Wimbledon Australian Open နဲ့ American Open တွေကို၂ချိန်စီရပြီးတော့စုစုပေါင်း၅ကြိမ်ပိုဆွဲခဲ့တာဖြစ်ပါတယ်ရှာရာပိုဗာဟာ Grand Slam ဆုဖလား၅ကြိမ်ပါဝင်စုစုပေါင်းဆုဖလား36ကြိမ်နိုင်ရခဲ့တာပါ2016ခုနှစ်တုန်းကတော့ရှာရာပိုဗာကိုတားမြစ်စေ3ဆွဲတဲ့ဆိုပြီးတော့15လကြာတင်းနစ်ကစားတာကနေပိတ်ပင်ခဲ့ပါတယ်ရှာရာပိုဗာကတော့ဒီဆေးဟာသူ့ကျန်းမာရေးအတွက်ငငယ်ကလေးကတောက်ခဲ့ရတဲ့ဆေးဖြစ်ပြီးတားမြစ်ဆေးဖြစ်သတ်မှတ်ထားတာကိုမသိခဲ့ဘူးဆိုပြီးတော့အဲဒီတုန်းကပြောခဲ့ပါတယ်အခုလိုသူအနားယူလိုက်တဲ့အတွက်ပြီးခဲ့တဲ့ Australian Open Tennis ပြိုင်ပွဲဟာသူမှနောက်ဆုံးကစားခဲ့တဲ့ Tennis ပြိုင်ပွဲလည်းဖြစ်ပါတယ်ခင်ဗျာ ပြည်ထောင်နိုင်ငံက Olympic နဲ့ကမ္ဘာရေကူး Champion ဆွန်ယန်းကိုရေကူးပြိုင်ပွဲတွေကနေ၈နှစ်ပိတ်ပင်လိုက်ပါတယ်သူဟာပြိုင်ပွဲကစားနေချိန်အတွင်းမှာမဟုတ်ဘဲပြိုင်ပွဲပြင်ပအချိန်မှာတားမြစ်ဆေး3မ3ဆိုတာကိုစစ်ဆေးဖို့ပြက်ကွက်ခဲ့တာကြောင့်နိုင်ငံတကာပြိုင်ပွဲတွေကနေ၈နှစ်ထုတ်ပယ်လိုက်တာဖြစ်တယ်ဆိုပြီးတော့ CAS အားကစားဆိုင်ရာခုံရုံးကတောက်ချနေမှာပြောလိုက်ပါတယ်အသက်28နှစ်ရှိဖြစ်တဲ့ဆုံးရန်ဟာလန်ဒန်အိုလံပစ်ပြိုင်ပွဲမှာရှူစိတ်နှစ်ခု Rio Olympic ပြိုင်ပွဲမှာရှူစိတ်တစ်ခုရခဲ့တာဖြစ်ပြီးတော့တရုတ်နိုင်ငံရဲ့ထိပ်တန်းအားကစားသမားတစ်ယောက်လည်းဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံကို Olympic နဲ့နိုင်ငံတကာအားကစားပြိုင်ပွဲတွေကနေ၄နှစ်ပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံဘက်ကအယူခံကို April လမကုန်ခင်အထိကြားနာသွားမှာမဟုတ်ဘူးဆိုပြီးတော့ အားကစားဆိုင်ရာအငင်းပွားမှုတွေကိုဖြည့်ရှင်းပေးနေတဲ့ခုံရုံး CES ကကြာသပတေးနေ့မှာပြောလိုက်ပါတယ်။ဒါပြင်အဒီကြားနာမှုတွေကိုလည်းအများပြည်သူအနေနဲ့ကြားနာခွင့်ရမှာမဟုတ်ပဲတကပိတ်ဆက်စည်းသွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။2020တိုကျိုအိုလံပစ်ပြိုင်ပွဲစီစဉ်သူတွေကတော့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ရှိနေပေမဲ့လည်းသူတို့မှာဒုတိယစီစဉ်မရှိဘူးဆိုပြီးတော့ပြောလိုက်ပါတယ်ပြိုင်ပွဲကျင်းပဖို့အတွက်9လသာလိုတော့တဲ့အချိန်မှာတရုတ်နိုင်ငံမှာစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကဂျပန်နိုင်ငံပါဝင်ကမ္ဘာတစ်ဝန်းကနေရာတချို့မှာပါကူးစက်ပြန့်နှံ့လာနေတဲ့အတွက်စိုးရိမ်မှုတွေရှိနေပေမဲ့လည်းသူတို့အနေနဲ့ပြိုင်ပွဲကိုငိုစီစဉ်အတိုင်းဖြစ်အောင်ဆက်လုပ်ဆောင်နေပြီးတော့နောက်ထပ်စီစဉ်တစ်ခုမရှိဘူးဆိုပြီးတော့ပြီးခဲ့တဲ့တောက်ချာနေ့ကပြောလိုက်ပါတယ်တိုကျိုလမ်းမပြိုင်ပွဲအတွက်ဂျပန်နိုင်ငံကအမေရိကန်ဒေါ်လာ12ဘီလီယံယင်းနှိမ့်မြှုပ်နှံထားတာဖြစ်ပါတယ်။နိုင်ငံတကာအိုလံပစ်ကော်မတီအနေနဲ့ကတော့ငွေမူလအစီအစဉ်တွေအတိုင်းဆက်လုပ်သွားဖို့တန်ဋိဌာန်ချမှတ်ထားတယ်ဆိုပြီးတော့ IOC ဥက္ကဋ္ဌသောမတ်ဘတ်ကပြောကြားလိုက်တယ်ဆိုတာပြောကြားနေပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါရစေ။
ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြရခဲ့တာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်းလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။မနေ့ဖန်ကြာတာပရိနေမနေ့ဖန်မှာတော့ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်လူလူနဲ့ကျမ်းမာရေးဘလော့ဂါတွေပြောသမျှစတဲ့သတင်းပတ်စင်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါရရှင်။အခုဗုဒ္ဓဦးနေညာပိုင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်
။နယူးယောက်မြို့တော်ဝန်ဟောင်းဘီလီယံနာတည်းကြီးမိုက်ကယ်ဘလူးဘတ်ကဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအကြိုရွေးချယ်ပွဲတွေကနေနှုတ်ထွက်သွားပါပြီ။စူပါတူးစဒေးပြည်နယ်14ခုအကြိုရွေးချယ်ပွဲတွေမှာအခြေအနေမလှဖြစ်ခဲ့ပြီးတဲ့နောက်မစ္စတာဘလူးဘတ်အခုလိုနှုတ်ထွက်သွားတာဖြစ်ပြီးလက်ရှိမှာထိတ်ရောက်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုထောက်ခံမယ်လို့ကြေညာပါတယ်။စူပါတူးစဒေးရွေးချယ်ပွဲဒီမှာတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကပြည်내အများစုမှာနိုင်ရပါတယ်။ဗမွန်ပြည်내တဲလက်တော်မတ်ဘာနီဆန်ဒါစ်ကသူ့ရဲ့မဲဆန္ဒနဲ့ဗမွန်အပါဝင်ပြည်내၄ခုမှာနိုင်ရပါတယ်။မက်ဆာချူးဆက်ပြည်내တဲလက်တော်မတ်အဲလစ်ဘက်ဝါရန်ကတော့သူ့ရဲ့မဲဆန္ဒနဲ့မှာတော့မှအနိုင်မရခဲ့ပါဘူး။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူဒီကနေ့နောက်ထပ်900ကျော်ဒေါ်လာပြီးကူးစက်မှုအများဆုံးဖြစ်နေတဲ့ဒေဂူးမြို့မှာလူနာ2000ကျော်စီးရုံကဒင်မလောက်တဲ့အတွက်ကဒင်လို့စောင့်နေရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ2000ကျော်ရှိနေတဲ့အီတလီနဲ့အီရန်နိုင်ငံတွေမှာတော့ပိုးကူးစက်ပြန့်နှံ့မှုကိုထိန်းနိုင်မှုအယုံဆိုင်လုပ်နေပါတယ်။နိုင်ငံစလုံးမှာဗိုင်းရပ်စ်ပိုးကူးစက်သူတဖြည်းဖြည်းတိုးလာနေုံမကကူးစက်မှုရှိတဲ့နေရာတွေကနေတခြားနိုင်ငံတွေကိုသွားတဲ့အီတလီနဲ့အီရန်လူမျိုးတွေမှာပါပိုးကူးစက်နေတာပါ။အီတလီကျောင်းတွေတက္ကသိုလ်တွေကိုမတ်လလည်းအထိပိတ်ထားဖို့စဉ်းစားနေတယ်လို့အဆိုရကဒီကနေ့ကြေညာပါတယ်။ပြည်ထောင်နိုင်ငံမှာလည်းတရက်ထမ်းမှာယောဂပိုးကူးစက်သူ35ယောက်ရှိခဲ့ပြီးစုစုပေါင်း85ယောက်ယောဂပိုးကူးစက်ခံထားရပါပြီ။စီးရီးယားမှာလူသားစာနယ်မှုဆိုင်ရာအကူအညီရမုံငွေဒေါ်လာ108သန်းအမေရိကန်ကထပ်ပေးမဲ့ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးကယ်လီခရော့ဖ်ကကြေညာပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းတိုက်ပွဲတွေကြောင်းဥယျာဉ်စုံထပ်ပေးရသူကတသန်းနီးပါးရှိနေပြီဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာအမေရိကန်တပ်ဖွဲ့တွေကသူတို့အဆိုအပြင်တာလီဘန်တွေကိုခုခံတိုက်ခိုက်ခဲ့ပါတယ်။အာဖဂန်စစ်ပွဲအဆုံးသတ်ရေးညီညာရေးသဘောတူညီလက်မှတ်ထိုးထားတဲ့ကိစ္စနဲ့ပတ်သက်လို့ဒေါ်နယ်ထရမ့်နဲ့တာလီဘန်ခေါင်းဆောင်ပုံဆက်စကားပြောပြီးနိုင်ငံပိုင်းအတွင်းမှာပဲတိုက်ပွဲဖြစ်တာပါခင်ဗျာ။
ပေါ်ရူးနေညာပဲထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာဖြစ်ပါတယ်။အခုညအစီအစဉ်ထုတ်လုပ်ရမှုကမတ်မြသစဉ်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dexter Windred ဖြစ်ပါတယ်ရှင်။မနေ့ဖန်ကြာသာပရိနေမနေ့ဖက်6နိုင်ကနေ9နိုင်ထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 50 VOE ရဲ့ Facebook စာမျက်နှာ VOE Burmese News Group ကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ဗီဒီယိုရှင်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome